Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရစီညာခင်ဗျာဖေဖော်ဝါရီလ6ရက်တနင်္ဂနွေနေ့ညပိုင်းဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ဒိုင်နိုမီတာ1925နဲ့30နှစ်တို့အပြင်ကမ်းလမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရခင်ဗျာဒီကနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။ဒီကနေ့သောရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မြန်မာစစ်ကောင်စီကဖမ်းဆီးထင်းထင်းထားတဲ့စစ်ပွားရေးပညာရှင်ရှောင်းတန်နယ်ကိုချက်ချင်းပြန်လုပေးဖို့ဩစတြေးလျနိုင်ငံသားရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။ယူကရိန်းကိုသိမ်းပိုက်ရေးသမ္မတပူတင်ဆုံးဖြတ်နိုင်အောင်ရုရှားစစ်တပ်ကပြင်ဆင်ထားတယ်လို့အမေရိကန်အရာရှိတူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ကမ္ဘာဖွံ့ဖြိုးရေးကိစ္စတွေဆွေးနွေးဖို့ပြည်သူ့သမ္မတနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်တွေ့ဆုံခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာဆိုရင်တော့စစ်ကောင်စီကအင်တာနက်ဆက်သွယ်ရေးကိုကန့်သတ်တားဆီးတာပို့ပြင်ဆင်နေတဲ့အပေါ်တုံ့ပြန်ပြောဆိုထားတဲ့သတင်းပေးပို့ချက်နဲ့အတူ
ဒီနောက်ဆက်ကစားပြီးတော့ကလေးတမှုဘက်မှာတွေ့ရတယ်။တောက်လျှောက်ပဲ Omicron ပေါ့နော်။ဒီဘက်နိုင်ငံဝင်ရောက်လာတဲ့တွေတောက်လျှောက်စစ်တယ်။နောက်ဆုံးတော့ကျွန်တော်တို့ဒီနေလာတော့အစိတ်ရုံပေါ့နော်။ဒီမှာတော့
မြန်မာနိုင်ငံအတွင်း COVID-19 Omicron မျိုးဗီဇာကွဲကူးစက်ပြန့်နှံ့နေတဲ့အခြေအနေအကြောင်းကျမ၏ဌာနတာဝန်ရှိသူတဦးနဲ့ဆက်သွယ်မေးမြန်းမှုအပြည့်အစုံကိုနားဆင်ကြပါမယ်။အဲဒီနောက်မှာတော့ဘေကျင်းဆောင်းဝါဒီအိုလံပစ်ပွဲနဲ့ဥရုယာတိပြောင်းလဲမှုအကြောင်းပြည်ထောင်ငံကနေကနေဒါကိုပြောင်းရွှေ့နေထိုင်ကြသူတွေအကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ကြပါမယ်။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြမပေးစာများကဏ္ဍသတင်းတွေကတုတ္တအစီအစဉ်နဲ့ကမ္ဘာတလွားထူးခြားဆန်းပြသတင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒါတွေကိုမတင်ဆက်ခင်အခုရည်ဆုံးတော့တင်းငွေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
ဒီလအလယ်မှာယူကရိန်းကိုကျူးကျော်စစ်အဖြစ်ဆင်နွှဲနိုင်တဲ့အနေအထားရရှိပြီးသမ္မတပူတင်ဆုံးဖြတ်နိုင်အောင်ရုရှားစစ်တပ်ဟာသူ့ရဲ့တိုက်ခိုက်ရေးအင်အား90ရာခိုင်နှုန်းကိုပြင်းစင်ထားပြီးဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြပါတယ်။လာမယ့်ရေတပ်ပတ်တွေမှာကျူးကျော်ဖို့သမ္မတပူတင်ကရည်ရွယ်ပုံရတယ်လို့ဌာနတွင်းမှာယူဆသတ်မှတ်ထားတဲ့ရည်မှန်းချက်တွေကိုကိုးကားပြီးအမည်မဖော်လိုတဲ့အမေရိကန်တာဝန်ရှိသူတွေက AP သတင်းဌာနကိုပြောကြပါတယ်။ရုရှားရဲ့မဟာဗျူဟာနျူကလ িয়ার ဆက်စည်ရေးလေ့ကျင့်မှုကိုပုံမှန်အားဖြင့်စောက်ဥရာသီမှာလှုပ်လှိရှိပေမဲ့အစီအစဉ်ကိုဖေဖော်ဝါရီလလယ်နဲ့မတ်လအကြားရွှေ့ထားတယ်လို့အဆိုပါတာဝန်ရှိသူကဆိုပါတယ်ဒါကိုအညွှန်းအချက်တည်းအဖြစ်အမေရိကန်စစ်တပ်ကယူဆပါတယ်ယူကရိန်းကိုအမေရိကန်တိုက်ခိုက်ရေးတပ်တွေမပို့ဘူးလို့သမ္မတဘိုင်ဒန်ကပြောထားပါတယ်ဒါပေမဲ့ပိုလန်နဲ့ရူမေးနီးယားကိုတော့အမေရိကန်တပ်တွေကိုထပ်မံဆေလွတ်လိုက်ပါတယ်ရုရှားကလည်းထောင်ချီတဲ့တပ်တွေကိုဘယ်လာရုစ်ပါချထားနေပါတယ်လီတိုအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ပိုလန်လစ်သွေးနီးယားနဲ့လတ်ဗီးယားနိုင်ငံတို့ဟာဘယ်လာရုစ်နဲ့နေဆက်ချင်းဆက်နေတဲ့နိုင်ငံတွေဖြစ်ကြပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးနဲ့ကမ္ဘာဖွံ့ဖြိုးတိုးတက်မှုကိုဆွေးနွေးကြဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့တရုတ်သမ္မတရှီချင်းဖင်တို့တွေ့ဆုံခဲ့ကြပါတယ်ဂရိပေးထားတဲ့အတိုင်းကိုဗစ်ကာကွယ်ဆေးအလုံးပေါင်းသန်း2000ကိုကမ္ဘာကိုပေးပြီးကြောင်းသမ္မတရှီချင်းဖင်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုပြောခဲ့တယ်လို့တရုတ်နိုင်ငံတော်ပိုင်ရုပ်မြင်သံကြား CCTV ကဆိုပါတယ်2022အကုန်မှာကမ္ဘာလူဦးရေရဲ့80ရာခိုင်နှုန်းကိုကာကွယ်ဆေးထိုးပြီးဖြစ်ရမယ်ဆိုတော့ကုလသမဂ္ဂရဲ့ရည်မှန်းချက်ကိုအခိုင်အမာထောက်ခံပြီးဖွံ့ဖြိုးဆဲနိုင်ငံတွေကိုဆက်လက်ကူညီမယ်လို့လည်းပြောခဲ့ကြောင်း CCTV သတင်းမှပြောထားပါတယ်။လျှက်နေညကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပွဲကိုသူတို့နှစ်ယောက်လုံးတက်ရောက်ခဲ့ကြပါတယ်။အိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြင့်ကျင်းပတဲ့အတွက်တရုတ်ကိုကျေးဇူးတင်ကြောင်းနဲ့ကပ်ဘေးကိုတွန်းလှန်တိုက်ခိုက်ရမှာတရုတ်နိုင်ငံရဲ့အာထုတ်မှုတွေကိုအသိမှတ်ပြုပါကြောင်းကုလသမဂ္ဂအတွင်းမှုချုပ်ကတရုတ်သမ္မတကိုပြောကြားခဲ့တယ်လို့ CCTV ကပြောပါတယ်တရုတ်နိုင်ငံရဲ့ဒစိတပိုင်းအားဖြင့်ကိုပိုင်အုပ်ချုပ်ရေးမြို့ဖြစ်တဲ့မကာအူမှာအမျိုးသားလုံခြုံရေးဥပဒေအပါဝင်အမျိုးသားလုံခြုံရေးဆိုင်ရာအပြောင်းလဲတွေနဲ့အတူရွေးကောက်ပွဲကျင်းပတာဟာဟောင်ကောင်မှာဖြစ်ခဲ့တဲ့နိုင်ငံရေးအချက်အလက်မျိုးမဖြစ်ရလေအောင်လှုပ်ဆောင်တာဖြစ်တယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်ဒီဇင်ဘာ16ရက်နေ့ကထုတ်ပြန်ခဲ့တဲ့2023ကနေ2025အထိငန်းနစ်စီမံကိန်းမှာအဲ့ဒီအချက်တွေကိုပြောထားပါတယ်မြို့ချစ်စိတ်သက်ရှိသူတွေပဲရွေးကောက်တင်မြှောက်ခါရဖို့ရွေးကောက်ပွဲစနစ်ကိုတိုးတက်အောင်လုပ်မယ်လို့အဲ့ဒီစီမံကိန်းမှာဆိုထားပါတယ်အမတ်တွေကသူတို့တာဝန်ကိုထမ်းဆောင်အောင်စီပင်စင်ကာနဲ့ထိန်းနိုင်မဲ့နိနာရန်ရားတွေကိုလည်းချမှတ်မယ်လို့အစိုးရရဲ့တရုတ်နိုင်ငံသတင်းစာကပြောပါတယ် အဲဒီလိုမျိုးချစ်စိတ်သက်ရှိသူတွေကို၅ဦးပါဝင်တဲ့ရွေးကောက်ပွဲကော်မရှင်ကစစ်စစ်ရွေးချယ်တဲ့အတွက်ဒီမိုကရေစီလှုပ်လာတဲ့အမှတ်လောင်း30ကျော်အပယ်ခံခဲ့ရပါတယ်။အမျိုးသားလုံခြုံရေးဥပဒေကိုပြည့်စုံအောင်ဆောင်ရွက်ရမှာအကြမ်းဖက်မှုတားဆီးရေးနဲ့ဆက်သွယ်ရေးစနစ်မှာကြားပြတ်တရင်ရယူနိုင်ရေးပါဝင်သလိုမကာအိုရဲ့အဝင်ကိုလည်းတင်းကျပ်မှာဖြစ်ပါတယ်။အာဖရိကမြောက်ပိုင်းနိုင်ငံတော်နိုင်ငံဖြစ်တဲ့တူနီးရှားနိုင်ငံမှာတပ္ပရကတရားလွတ်တော်ချုပ်ကိုတင်းငွေနေနေကဖျက်သိမ်းလိုက်ပါတယ်။တပ္ပရကဲဆိုင်ကတရားသူကြီးတွေကိုဝေဖန်ခဲ့တာလာချီခဲ့ပြီးဖြစ်ပါတယ်။အကြမ်းဖက်မှုတွေနဲ့အကျင့်ပြတ်ချက်စားမှုတွေကိုစစ်ဆေးရမှာကြားလာတယ်လို့သူကဝေဖန်ခဲ့တာပါ။တရားလွတ်တော်ချုပ်နဲ့ပတ်သက်ပြီးအမိတ်ဒီဂရီတရားပြန်မယ်လို့ပြောတဲ့အသေးစိတ်ကိုတော့မပြောပါဘူး။တရားလွတ်တော်ချုပ်ဟာဖွဲ့စည်းပုံအရဖွဲ့စည်းထားတဲ့တရားလွတ်လပ်တဲ့အဖွဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကလည်းတပ္ပရဟာအစိုးရနဲ့လွတ်တော်ကိုဖျက်သိမ်းခဲ့ပါတယ်။ဖွဲ့စည်းပုံကိုအစ်စ်ရေးဆွဲလူမှုဆန္ဒခိုင်ပွဲကျင်းပမယ်လို့ပြောထားပြီးမရေးဆွဲမီမှာအင်တာနက်ကနေလူမှုအကြမ်းများတွေရယူမယ်လို့တမ္ပရကဆိုပါတယ်။ဒါပေမဲ့ဒီဖြစ်စဉ်မှာအဓိကကြားတဲ့ရပ်ဘက်ဖွဲ့စည်းတွေပါတီတွေကိုပါဝင်ဖို့ဖိတ်ခေါ်မထားပါဘူး။တနင်္ဂနွေနေ့မှာပါတီတွေအဖွဲ့စည်းတွေနဲ့တမ္ပကတွေကအကြမ်းဖက်သမားတွေပေါ်အရေးယူရေးဆန္ဒပြကြပြီးတမ္ပရကိုထောက်ခံသူတွေကတရားသူကြီးတွေကိုစတင်ဆန္ဒပြကြပါတယ်။ဒီဆန္ဒပြပွဲကိုတမရကဖွင့်ပြခဲ့တာပါ။ဒါပေမဲ့ပြီးခဲ့တဲ့လကသူ့ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲမှာတော့ဆန္ဒပြသူတွေကိုမိသက်ပိုက်တွေနဲ့ရေးပက်ဖြုတ်ခွဲခဲ့ပြီးရိုက်နှက်ခဲ့ပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိဘိုင်းတိုမီတာ19 kHz 5953ညာไลโทมิเตอร์25 kHz 7.83 ညာไลโทมิเตอร์32 kHz 9335โรဖြင့်สนีตะนิงွေมาไลไลมิเตอร์190 kHz 1509ก็นี่ปิ๊อโทรเล่นไปနေပါတယ်ရှင်စစ်ကောင်စီကမနစ်ကလေးကဖမ်းဆီးထားတဲ့ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှွန်တာနာကိုချက်ချင်းပြန်လုပ်ပေးဖို့ဩစတြေးလျနိုင်ငံသားဝန်ကြီးကဒီကနေ့တနင်္ဂနွေနေ့မှာတောင်းဆိုလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်တာဝန်ယူခဲ့သူပေါမောက်ခတာနောစစ်အာဏာသိမ်းပြီးရပိုင်းအကြံမှာအဖန်ခံခဲ့ရတာပါအမြင့်ဆုံးထောင်ဒဏ်14နှစ်အထိချမှတ်နိုင်တဲ့နိုင်ငံတော်လုံခြုံရေးဥပဒေချုပ်ဖောက်မှုဆွဲချင်းတဲ့မစ္စတာတာနောတရားရင်ဆိုင်နေရတာပါမတရားဖန်ဆီးခံရတဲ့ပေါမောက်ခတာနောရင်ဆိုင်နေရတဲ့ဆွဲဆိုချက်အားလုံးကိုကန့်ကွက်ပယ်ချသလိုသူ့ကိုချက်ချင်းပြန်လုပ်ပေးဖို့ထပ်ပြီးတော့တောင်းဆိုပါတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမယ်ရီစပိန်ရဲ့ကြေညာချက်မှာပြောထားပါတယ်မစ္စတာတာနောဖန်ခံထားတဲ့အပေါ်လူခွင့်ရဲ့အဖွဲ့တွေဖက်ကလည်းဆိုရင်းနေကြပါတယ်။အထူးသဖြင့်မစ္စတာတာနောရဲ့ပြီးခဲ့တဲ့စက်တင်ဘာတရားရုံးကြားနာပွဲကိုဩစတြေးလျတန်ယုံကတွားရောက်တွေ့ခွင့်မရတဲ့နောက်ပိုင်းပို့ပြီးတော့ဆိုရင်းလာကြတာဖြစ်ပါတယ်။တရားရေးလှုပ်ထုံလှုံလင်းတဲ့ပွင့်လင်းမြင်သာမှုဆိုင်ရာအခြေခံစံတတ်မှတ်ချက်တွေအရပေါမောက်ခတာနောကိုသူ့ရဲ့ရှေ့နေနဲ့အချိန်မနှောင်းမဲတွေ့ခွင့်ပြုဖို့တရားရုံးကြားနာပွဲမှာဩစတြေးလျတာဝန်ရှိသူတွေစောင့်ကြည့်ခွင့်ရဖို့ဩစတြေးလျကမျှော်လင့်ပါတယ်လို့လည်းဝန်ကြီးဖိန်းကကြေညာချက်မှာပြောထားပါတယ်မြန်မာစစ်ကောင်းဆောင်တွေကိုပြစ်မှတ်ထားတံခါးဖို့လူခွင့်ရည်လေးလာစောင့်ကြည့်အဖွဲ့အရှာတပြုအပါဝင်ဩစတြေးလျဒုက္ခသည်များဆိုင်ရာကောင်စီတို့ပါဝင်တဲ့ NGO ပူးပေါင်းအုပ်စုတွေကဩစတြေးလျအစိုးရကိုပြည်ခေတ်လာမှာတောင်းဆိုခဲ့ကြပါတယ်။အရတ်စော်ဘွားများပြည်ထောင်စု UAE မြို့တော်ဒူဘိုင်းစီပြန်တန်းနေတဲ့ Israeli ကြောင်းလိုင်းတွေကိုလာမယ့်ရက်ပိုင်းအတွင်းရယူဆိုင်ငံ့ထားနိုင်တယ်လို့ Israel နိုင်ငံကဒီကနေ့ပြောပါတယ်။ဒါပေမဲ့လည်းအဘူဒါဘီမြို့ကိုလမ်းကြောင်းပြောင်းပြီးတော့ပြန်တန်းမလားဆိုတာကိုလည်း Israel တို့စဉ်းစားသုံးသပ်နေပါတယ်။ဒူဘိုင်းနိုင်ငံကလေးစိတ်ကိုပြန်တန်းနေတဲ့ Israeli ကြောင်းလိုင်း၃ခုရဲ့လုံခြုံရေးအစီအမံနဲ့ပတ်သက်ပြီးတော့ဆွေးနွေးညှိနှိုင်းနေတာကြောင့်မှလုံခြုံရေးစာချုပ်ကလာမယ့်အင်္ဂါနေ့မှာကုံဆုံးမှာဖြစ်တဲ့အတွက်ဒီကိစ္စဆွေးနွေးအဖြစ်ရှာဖို့48နိုင်တာအချိန်ရှိပါတော့တယ်။ Israeli ကြောင်းလိုင်းတွေကိုတာဝန်ယူထားတဲ့ Israel Shin Bet လုံခြုံရေးအေဂျင်စီကဒူဘိုင်းလုံခြုံရေးအဖွဲ့နဲ့ဆွေးနွေးမှုတွေမပြေလည်သေးတဲ့အတွက်လာမယ့်ရက်တွေမှာလည်ရင်ပြန်တမ်းမှုဆိုင်ငံ့ထားနိုင်ရရှိတယ်လို့ Israel ဘက်ကကြေညာချက်ထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲမှာနယူးဇီလန်နိုင်ငံတို့ဂျိုဝီဆာဒေါစကီစနစ်ကအမျိုးသမီးတောင်းအောင်နင်းရှော့စီပြိုင်ပွဲမှာဒီကနေ့ရွှေတံဆိပ်ဆုခိုးသွားပါတယ်။နှစ်နှစ်ပြည့်မှာကြောနေတဲ့နှင်းတွေနဲ့အယုတ်ကွဲမတတ်အေးနေတဲ့တောင်းအောင်နင်းရှော့စီပြိုင်ပွဲကစကားတင်12ဦးထဲမှာအသက်20အရွယ်ဆနတ်ကနိုင်ငံအတွက်ပထမဆုံးရွှေတံဆိပ်ဆုခိုးပေးခဲ့တာပါ။ချန်ပီယံဆုနှစ်ကြိမ်ရထားတဲ့အမေရိကန်သူဂျေမီအန်ဒါဆန်ကတော့နံပါတ်6နေရာကပါဝင်ခဲ့ပါတယ်။သူဦးချင်းစွန့်ရီပြစကိတ်ပြိုင်ပွဲမှာတော့ရုရှားနိုင်ငံကကမီလာဗယ်လီဗာကတော့အများကမျောလင့်ထားသလိုပဲကမ္ဘာစံချိန်ချိုးနိုင်ခဲ့ပါတယ်။အသက်15နှစ်အရွယ်ဗယ်လီဗာဟာပြီးခဲ့တဲ့တစ်ပတ်ကမှကျင်းပခဲ့တဲ့ဥရောပချန်ပီယံပွဲမှာသ ตุยาเคเรซันเชนมะโกตระมะเลงาโกชูปิโรโกตระมะติชินเนซันเชนติติงเฮราบาปรมะเนเปียงเวมาราชากะ36ชองมาอะตาเนอเมริกันเนจัปปะอะตินรุยชิกะอูซองเนบาเรตูจินซวนยิปะสเกตซีเปียงเวมาอเมริกันอะติงกะ การันเชนนักข่าวมาบิโอเลเดตงมาเลบยาเรไปมาเลจากระจายตีปัวเซนตัวนั้นงานนี้ก็อยากคุยอะไรลูกอดีตคุณลูกตัวเล็กพูดออกมาด้วยส่งช่องเข้ามาเลยรัชชาหน้ามารอจะเป็นติงงานนั้นเนี่ยมาชินีมาเลยปีนี้นั่งกันลงอัตลันต์ในสมุทรทะเลก็สวยไปชัดเต็มโอจิกันเองงานอดีตรีบ้าจังสุดพิเศษเลยสุราโกรอปาตมกับอิยูกับสงสารสิเซนีมาเลย แต่บ่าวปวงจีนยาพ่อยกับที่พี่กูวิดีโอเนี่ยตั้งบนในทวีปอีมาเว้ยอียูกับสงสารนี่ละบ่าเบอออฟบิสเกตกันลงเป็นเลยดีเนี่ยมางาอัติรีเนี่ยสิ่งที่ส่งปลอมมีอันนี้ละกูซีเชฟต์พ่อยกับทุบยันเนี่ยปวงยืดมาตัวอะไรที่เกี่ยวกับสงสารสิเซบูงาพันลงงาสังจีลีลายีอเมียวดาธนากูตาวงปีละจังเป็นเด็กอันนาวาปีละธนาวุ่นยีแอนิกจีอาดิงงาตั้งใจนี่กับตัวดารุมุสันเนี่ยมาเยี่ยตาเข้าไป
อีกพ่อเย่ตมุกยานเองงาพันลงงาธนากาเลที่เกี่ยวกับสงสารในจังตรินทุกพิมาร์เลมาจิริสงาพันเตมอกาไปเปล่าลู่เอริงาเร่ลูกกงนาลู่สวยไปชาเตมอติงาจาราบรีนีมาตรินทุกพิมาร์ทาวาเลในตัวนักสงสารสิทาร์ตรินีกูอุตมังตานเองนั่งลานุตินจับปีกจาราบักเนี่ยพิวอเมริกันตั้งงานในตินิงในนิยาบายซีซีนีกูสเลทโทลินปีนีบาร์เล อคูรอตรินเปปูจัดเด็กอุตินจับเปปูเลยยาวดาวิโมประมาณสองน้อสิ่งของสิ่งอันอินเทอร์เน็ตสัตว์ตัวยี่กันตาปูพิจิตรเนี่ยพอต้องเปลี่ยนเปลี่ยนสูจัดเด็กอุตินจับเปปามะอินเทอร์เน็ตสัตว์ตัวยี่กูกันตาตั้งสิ่งอันเปลี่ยนเยี่ยยูโบเล่าลาลีฮะลูกคนยี่กูชูปาวตาดามะก้านี่เปลี่ยนยานเนี่ยตรินเอเชลเลยยาสีเอโปเชคันเนี่ยแต่ที่สิบวัยลงงานอีตัวเลยยี่เชมาสุดวัววัดที่กันไหนเนี่ยลูกจวนจินตุรินเนี่ยลูกล่าสุดทุบพอเปลี่ยนสูงเงิน
အနာသိမ်းပြီးတဲ့နောက် Facebook အသုံးပြုတာနဲ့ Internet ဆက်သွယ်ရေးကိုကန့်သတ်ပိတ်ပင်ထားတာကြောင့်လူမှုရေးစီးပွားရေးနဲ့လူခွင့်ပိုင်းတွေမှာဆုံးရှုံးနေတာခဲ့ရတယ်လို့ကျွမ်းကျင်သူတွေနဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြဝေဖန်ကြတာပါအခုလည်းစိုက်ဘာလုံခြုံရေးဥပဒေမူကြမ်းကိုစစ်ကောင်စီကပြင်ဆင်ရေးဆွဲနေပြီးတော့အဲ့ဒီဥပဒေမူကြမ်းထဲမှာ VPN 3ချောင်းတွေ့ရှိသူကိုထောင်ဒဏ်3နှစ်နဲ့ငွေဒဏ်ကျပ်350အထိချမှတ်နိုင်တဲ့ပြဋ္ဌာန်းချက်ထည့်သွင်းထားတာကြောင့်အင်တာနက်အသုံးပြုသူတွေကြားမှာတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်နေပါတယ်ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးတော့စိုးရိမ်မှုရှိပေမဲ့ Facebook အနေနဲ့တော့အသုံးပြုသူတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဆက်လုပ်သွားမယ်လို့ Facebook ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Matter ရဲ့မြန်မာနိုင်ငံပြည်သူ့မူဝါဒရေးရာအကြီးအကဲခူးရယ်ကပြောပါတယ်
We have been working with industry association and also local and international
ဆမှုကုန်ထုတ်အသင်းအဖွဲ့တွေနဲ့ကျွန်တော်တို့လက်တွဲလှုပ်ဆောင်နေပါတယ်ပြီးတော့ပြည်တွင်းပြည်ပအဖွဲ့တွေသူတို့ကိုကျွန်တော်တို့စိုးရိမ်နေဆိုတာပြောပြခဲ့ပါတယ်အထူးသဖြင့်ဒီဥပဒေကြမ်းကလမ်းကြောင်းတစ်ခုအပေါ်အားထားနေရတဲ့လုပ်ငန်းလေးတွေဝန်ဆောင်မှုတွေအပေါ်တက်ရောက်နေတာကိုအလေးထားပြီးပြောခဲ့တာပါပြီးတော့တခြားနေလမ်းအမျိုးမျိုးနဲ့အဆုံးပြုနေတာရောပေါ့ဒီဥပဒေကိုအတည်ပြုသည်ဖြစ်စေမပြုသည်ဖြစ်စေမြန်မာနိုင်ငံတွင်းမှာကျွန်တော်တို့ရဲ့မူဝါဒကျွန်တော်တို့လှုပ်ဆောင်မှုတွေကိုတော့ပြောင်းမှာမဟုတ်ပါဘူးမြန်မာနိုင်ငံတွင်းကကျွန်တော်တို့ရဲ့အသုံးပြုသူတွေအားလုံးအတွက်လုံခြုံဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကာကွယ်ဖို့အတွက်ပဲအထူးထားမှာပါအဲ့ဒါကတော့မပြောင်းလဲပါဘူ
းမြန်မာနိုင်ငံမှာ social media အသုံးပြုတဲ့အပေါ်စစ်ကောင်စီကထိန်းချုပ်ထားတာနဲ့ပတ်သက်ပြီးတော့စစ်အာဏာသိမ်းတဲ့နှစ်ပြည့်ပြီးတဲ့နောက်ဖေဖော်ဝါရီ4ရက်နေ့တောက်ကြနေကလုပ်ခဲ့တဲ့ online ဆွေးနွေးပွဲအတွင်းကိုရယ်ကအဲ့လိုပြောသွားတာပါဤပညာရှင်တွေစီးပွားရေးသမားတွေကတော့21ရာစု digital စီးပွားရေးမှာသတင်းအချက်အလက်စီးဆင်းမှုကိုရပ်တန့်ဖို့ကြိုးပမ်းတာဟာရေရှည်မှာတိုင်းပြည်အတွက်ဆိုးကျိုးကပိုများလိမ့်မယ်လို့ထောက်ပြကြပါတယ်။ဒီထဲမှာဤပညာအခြေပြုစီးပွားရေးပညာရှင်တဦးဖြစ်သူဒေါ်မိုးမြင့်ကျော်လည်းပါဝင်ပါတယ်။
VPN for consumers is already a big problem because it limits access to social media much more
than now. သာသနာ့တွေအတွက်တော့ VPN ကတကယ်ကိုကြီးမားတဲ့ကိစ္စပါ။ဘာလို့လဲဆိုတော့ဒါကစိုက်ဘာလုံခြုံရေးဥပဒေကလူမှုကွန်ရက်တွေကိုတုံးနိုင်မှုအခုထပ်ပိုပြီးအကန့်အသတ်ဖြစ်လိမ့်မယ်။စီးပွားရေးလုပ်ငန်းတွေက VPN ကို Facebook တင်မဟုတ်ဘူး။တခြားအများကြီးဘဏ်တွေလိုသူတို့ဘဏ်ဗဟိုစနစ်ကိုချိတ်ဆက်တဲ့ VPN တုံးတာ၊ကုမ္ပဏီတွေဆိုရင်လုပ်ငန်းလည်ပတ်တဲ့စနစ်နဲ့ချိတ်ဆက်ဖို့တုံးတာ။တခြားအများကြီးပါပဲ။လူမှုကွန်ရက်နဲ့လုံးဝဆက်နွယ်မှုမရှိတာတွေဒါကြောင့်လူမှုကွန်ရက်တုံးတာကိုရပ်ဖို့ VPN ကိုပိတ်တာဆိုရင်အိမ်ရိုက်တန်တင်းလေးကိုဘိုးပါရိုက်တဲ့စက်ကြီးနဲ့ထုဖို့စ조사တယ်လို့ဖြစ်နေတယ်။ပြဿနာကိုအချိုးမညီမျှတဲ့နည်းနဲ့ဖြေရှင်းဖို့စ조사နေရလို့ပဲထင်တယ်။ဒါကအကြီးအမားဆုံးပြဿနာပဲ
2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကအာဏာသိမ်းပြီးတဲ့နောက်ချက်ချင်းဆိုသလိုပဲမိုဘိုင်းအင်တာနက်တွေကိုစစ်ကောင်စီကဖျက်တောက်ခဲ့ပါတယ်။ပြန်ဖွင့်ပြီးတဲ့အခါမှာလဲ Facebook အပါအဝင်လူမှုကွန်ရက်ဝန်ဆောင်မှုတချို့ကိုတုံးလို့မရအောင်ပိတ်ထားတာပါ။အသုံးပြုသူတွေက VPN တဆင့်ခံပြီးမှကိုနီးကိုဟန်နဲ့အသုံးပြုနေရပါတယ်။2021ခုနှစ်ဩဂတ်လကကချင်းပြည်နယ်ဒေသတချို့မှာအင်တာနက်ဝန်ဆောင်မှုတွေအပိတ်ခံပြီးစက်တင်ဘာမှာတော့ဒေသခံလက်နက်ကိုင်တွေအားကောင်းလာတဲ့သခိုင်းတိုင်းမြို့နယ်၅ခုကမိုဘိုင်းဖုန်းဝန်ဆောင်မှုတွေကိုပါစစ်ကောင်စီကဖျက်တောက်ထားတာပါ။မကြသေးခင်ကလည်းအင်တာနက်အသုံးပြုတာတွေကိုကန့်သတ်ဖို့အတွက်မိုဘိုင်းဖုန်းသုံးဆက်ကနှုံသားတွေကိုစစ်ကောင်စီကတိုးမြင့်ခဲ့ပါတယ်။အဲနောက်စိုက်ဘာလုံခြုံရေးဥပဒေကြမ်းကိုပါထပ်ပြီးတော့ဖြည့်ဆွတ်ပြင်ဆင်လာတာပါ။ဒီလိုရက်တွေကပိုပြီးဆိုးရတဲ့အကျိုးဆက်တွေပဲဖြစ်လာနိုင်တယ်လို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဆိုင်ရာအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Free Expression မြန်မာရဲ့ညွှန်ကြားရေးမှူးဒေါ်ရင်ရတနာသိန်းကပြောပါတယ်။
That this so-called bail will make the human rights situation much more worse than the previous bail.
ဒီဥပဒေကြမ်းလို့ခေါ်ရတာကအရင်ဥပဒေကြမ်း2021ဥပဒေကြမ်းကလူအခွင့်အရေးကိစ္စတွေကိုပိုပြီးဆိုးရစေပါလိမ့်မယ်။ညီရင်ကရလာတဲ့တရင်အချက်လက်တွေအများဆိုရင်ပြဿနာတွေအများကြီးပဲ။လက်ကင်ဖုံးတဲ့မှာ VPN တွေ့ရဲဆိုရင်စစ်တပ်ကဖမ်းတယ်။သူတို့အဲ့ဒါကိုတောင်းကြည့်ရင်တကယ်လို့သူတို့က VPN ကိုဖုန်းထဲမှာမတွေ့ဘူးဆိုရင်မင်းပါလို့ VPN ကိုဖြုတ်ပစ်တာလဲဆိုပြီးဖမ်းဖို့လုပ်တယ်။အဲ့လူတွေကဖမ်းနိုင်နေပေါ့နော်။လူတွေကတော့အင်တာနက်ရနေတုန်းပါ။ဒါပေမဲ့လူတွေလည်းတော့မဟုတ်ဘူးပေါ့
။စိုက်ဘာလုံခြုံရေးဥပဒေကြမ်းဆိုတာကိုစစ်ကောင်စီကသူတို့နဲ့ပတ်သက်ဆက်နွယ်တဲ့အဖွဲ့အစည်းတချို့စီကိုမကြသေးခင်ကပေးပို့ပြီးတော့သဘောထားမှတ်ချက်တောင်းခံထားပါတယ်။2021မှာပြင်ဆင်ဖြည့်ဆွတ်ထားတဲ့ဒီဥပဒေကြမ်းဟာ2021ထဲမှာသူတို့စပြီးတင်သွင်းခဲ့တဲ့ဥပဒေကြမ်းထက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းအချက်အလက်ရရှိပိုင်ခွင့်လုံခြုံရေးနဲ့လူ့အခွင့်အရေးတွေကိုပို့ပြီးတော့ချင်းချောင်နေတယ်လို့အရက်ဖက်အဖွဲ့အစည်းတွေကထောက်ပြနေကြပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကိုဗစ်ကူးစက်နေတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်။မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲတဲ့အဓိကကြီးဆိုးသွားပြီးမို့ဆက်ပြီးကူးစက်မှုမများအောင်အလုံးဝိုင်းကာကွယ်ထင်ထင်ပေးကြဖို့ကျမကြီးဝန်ကြီးဌာနကတက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအတွင်းကိုဗစ်ကူးစက်မှုနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ကျမကြီးဝန်ကြီးဌာနပြောခွင့်ရသူဒေါက်တာတန်းနိုင်ဆိုးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းလာမှာသူကအခုလိုစပြောပါရခင်ဗျာ
ကျွန်တော်တို့ကဝင်လာနေနေနောက်ကြရယ်ပေါ့နော်။နောက်ဝင်ဝင်ချင်းနဲ့ထိလိုက်တဲ့သဘောတော့ရှိရယ်ပေါ့နော်။ကျွန်တော်တို့ဒီအနောက်ဘက်ကစပြီးတော့ကလေးတမှုဘက်မှာတွေ့ရယ်။တောက်လျှောက်ပဲ Omicron ပေါ့နော်။ဒီပန်းနိုင်ငံဝင်ရောက်လာတဲ့လူတွေတောက်လျှောက်စစ်တယ်။နောက်ဆုံးတော့ကျွန်တော်တို့ဒီမြန်မာလုံးကစိတ်ယုံပေါ့နော်။ဒီမှာတော့ကျွန်တော်တို့တော်တော်များတွေ့လိုက်တဲ့သဘောရှိရယ်။အဲ့တော့ကျွန်တော်တို့မှန်းထားတာကတော့ဒါကျွန်တော်တို့စီတော့ဝင်လာပြီ။ခုနဒီစိတ်ယုံကလည်းဒီရုပ်နှစ်ပြည့်ဘူးရဲ့နဲ့ပိတ်တဲ့လူတွေပေါ့နော်။ချုပ်ကွန်တက်တွေပြန်သွားတဲ့လူတွေလည်းရှိရယ်ပေါ့။ဒါရင်လည်းကျွန်တော်တို့တက်နေနေများတော့မိအောင်တော့လိုက်တော့ပုံနေတယ်။ဒါပေမဲ့လည်း separate transport တွေပါတွေတုံးသွားတဲ့လူတွေလည်းရှိနိုင်တယ်ပေါ့နော်။တချို့ကြတော့လည်းကျွန်တော်မှထိတွေ့ရတယ်လည်းရှိနိုင်တယ်။ဒါတော့ဆက်လာမယ်လို့တော့ကျွန်တော်မှန်းထားတယ်
ပေါ့။ Okay ဆရာအဲ့တော့အများကြီးရုပ်တရက်မကူးသွားအောင်ပေါ့နော်။ဘယ်လိုအကြံဖြစ်ချင်လဲ
။အဓိကတော့ဒီ mask တစ်ချင်နဲ့ mask လက်စီကောက်ပါကွာနေလင်းဝင်နေတဲ့ကောင်ဒီဟာတွေကတကယ်ဟုတ်ပေါ့နော်။ထိရောက်တဲ့ slow the spread ဖြစ်နိုင်တဲ့ဟာလေ။အိုမီခွန်ကဖြစ်ရင်လည်းတော့တိတာဟဲ့ပရက်ဆာလိုက်ဖြစ်တာဟုတ်အဲ့တော့လက္ခဏာတွေကလည်းများသောအားဖြင့်နာစီချောင်းကိုလည်ပင်တာပေါ့နော်ဒီသားစုလိုက်အုပ်စုလိုက်ဖြစ်ရင်ကျွန်တော်တို့ဟိုသတင်းပေးပို့လို့တာပေါ့နော်အဲ့ဒါတော့တော်တော်အရေးကြီးပါအ
ိုမီခွန်ကတော့အခုအနေထားမှာဒီအများစုတွေ့နေရတဲ့အနေထားမျိုးတို့တော့ပြောလို့ရတာပေါ့နော်ကျွန်တော်တို့ဒီတမူးကလေးဘက်မှာစစ်တုံးကလည်း80ကျော်လောက်ဆေးရမှာ60လောက်သွားတွေ့တော့80ရာခိုင်နှုန်းကျော်လောက်ဖြစ်သွားတာပေါ့နော်နောက်ရန်ကုန်ကမင်္ဂလာတုံးဆက်ရုံမှာဆိုရင
်အဲ
ဟုတ်ကဲ့
ဒီကတော့အဓိကတော့ဆရာအိုမီကရွန်ဝင်ပြီဆိုရင်တော့ဆရာစစ်နေတယ်ဟော။အိုမီကရွန်ဝင်ပြီဆိုရင်တော့စစ်လိုက်ရင်တော့ဟိုတွေ့ရတဲ့လူတွေအကုန်လုံးကလေအိုမီကရွန်ဖြစ်ဖို့များသွားတာပေါ့နော်။ဘာလို့လဲဆိုတော့တွေ့ရတဲ့ဒီ virus တွေကတစ်ခုနဲ့တစ်ခုနဲ့ dominant ဖြစ်တဲ့ဟာလေ။ကျွန်တော်တို့အချိန်တုန်းကဆိုတော့အဲ့လိုပေါ့ delta ဝင်လာ alpha တွေပျောက်သွားဆန်းသမျှအကုန်လုံး delta ဖြစ်တာ။အိုမီကရွန်ဝင်လာတဲ့အခါတကယ်ကိုအိုမီကရွန်က delta over 1လောက်သွားတယ်လို့
။ဆရာအဲ့တော့ဒီနေရာမှာဒီ safe second ဒီအနေနဲ့ပေါ့နော်ဘယ်လိုပြင်ဆင်မှုတွေကိုဆရာတို့ကြိုးလောက်ထားလဲ
။အဓိကတော့ကျွန်တော်တို့ဒီ test center တွေကျွန်တော်တို့တွေ့ချက်ပြီးဖွင့်ထားတယ်။ဒီ test center တွေကိုကျွန်တော် KI ဆက်မှာလဲဒီ rapid response team ပေါ့။ရန်ကုန်ဒေသ KI မှာဒီရင်တော့တော့ tie ဆက် manager တို့တူတူတယောက်ချင်းစီတဲ့လူနာသေးုံတက်ဖို့အစား bad management ပုံဒီမှာတန်းစီရတဲ့အပိုင်းကြီး။အဲ့ဒါလေးကိုအခုဒီ KI ဆက်နေမှာခွဲထားတယ်။ဒီဘက်ကခင်ရင်ဆင်းမှာလည်းဒီမလူနာပြင်စီမံခွဲခွဲမှုကော်မတီရရှိတယ်။အဲ့တော့ဒီဘက်က positive ဖြစ်ပြီဆိုတာနဲ့ရောလက္ခဏာသ င်းခံမှုကိုမရှိတဲ့လူတွေဆိုတဲ့က incident တွေပေါ့နော်ဒီ treatment center လူနေနေနိုင်ခါမယ်အလိုအရင်လူနေစေုံတိုက်နေစေုံခရိုင်ဆင်းစေုံရှိရဲ
့ခက်ခွက်ခွာနေဖို့ပေါ့နော်အခုအနေထားမှာတချို့ပွဲတော်တွေလည်းရှိနေတဲ့အခါကျတော့အဲ့ဒီအပေါ်မှာ
အဓိကတော့ကိုသိစင်စင်စီကန်းနေနဲ့အညီကျင်းသွားဖို့ဆိုရင်ဒီပါဥပမာစေုံလို့ရုံလုပ်ငန်းတွေကျွန်တော်တို့ကချို့ဟာတွေလေ6ပြည်မကွာနိုင်တယ်လည်းရှိတယ်ပြည်သူများတဘောတဘာပါလေဒါပေမဲ့ကျွန်တော်ကဒီ outdoor space ဖြစ်တဲ့ဟာတော့လူကြီးတွေကျွန်တော်တို့ကန့်သတ်မှုရှိပါတယ်သူလည်းရပါဘောနော်အဲပြီးရခါကျတော့ဒီနိုင်ငံတော်အဆင့်တော့ရတယ်လို့ရှိတယ်အဲ့တော့လူနေရာတွေမှာဒီ covid community scan တွေကျွန်တော်တို့စစ်ကြလိုက်လာဖို့ဒီဟာတော့တော်တော်ကြီးကြီးပါနော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်စတာဆက်နေချက်ခင်ဗျာ
ကိုဝင်းမင်းဆက်သွယ်မင်းများတင်ပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့ဆန်းဝါဒီအိုလံပစ်နဲ့ဆက်ဆံနေတဲ့ဥရုယာဒီပြောင်းလဲမှုအကြောင်းကိုလည်းတင်ပြပါအောင်မယ်တရုတ်နိုင်ငံဘေကျင်းမြို့မှာဖေဖော်ဝါရီလပထမပတ်အတွင်းအိုလံပစ်အားကစားပြိုင်ပွဲကျင်းပနေချိန်မှာပဲဒီလိုအားကစားပွဲမျိုးတွေရှေ့လျှောက်ကျင်းပနိုင်မှုစင်ခေါ်ချက်တွေရှိနေကြောင်းသိပ္ပံပညာရှင်တွေကသတိပေးခဲ့ကြပါတယ်ဥရုယာဒီပြောင်းလဲလာမှုကြောင့်ဆောင်းရာဒီမှာနှင်းတွေအကျနည်းလာပြီးနှင်းအတုတွေနဲ့အစာထိုးအသုံးပြုနေကြရတာကြောင့်ပါအမေရစ်ချယ်တည်င်းပြပို့ထားတာကိုနားလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
ပီကျင်းမြို့အနောက်မြောက်ဘက်ကီလိုမီတာ100အကွာလောက်မှာရှိတဲ့ဆန်ဂျီကျူးမြို့မှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပွဲမှာတော့အလွတ်တန်းနှင်းလျှောစီတံပွဲအမျိုးမျိုးကျင်းပတာပါနှင်းတွေတိတ်မကြတော့တာကအဓိကပြဿနာပါဒါကြောင့်လဲနှင်းအတုတွေကိုဆက်ကြီးတွေနဲ့လိုက်ပြီးတော့ကျဲရပါတယ်ပီကျင်းဆောင်းရာသီအိုလံပစ်ပွဲမှာနှင်းအတုတွေပထမဆုံးအကြိမ်ဖြစ်တရရခိုင်နှုန်းအသုံးပြရတာပါနင်းတို့ရဲ့ကြောင့်အားကစားသမားတွေအပေါ်အနေရှိနိုင်တဲ့ဆိုတဲ့အစီအကစားတစ်စောင်းလည်းထွက်လာပါတယ်။ပရိုတိန်နိုင်ငံလက်ဘရာတက္ကသိုလ်ကအားကစားနည်းတွေနဲ့ဇီဝကေဟဆက်ဆက်မှုအကြောင်းလေ့လာနေတဲ့ပညာရှင်မက်ဒလင်အိုကအခုလိုပြောပါတယ
်။ Sports like biathlon or cross country skiing or any
of the things နဲ့အပြည့်အဝပြန်ရတဲ့ဘီယာသွန်အားကစားနည်းဒါမှမဟုတ်တော်တော်ဝူးဝီးသွားရတဲ့ cross country skiing နှင်းလျှောစီးတာနောက်ပြီးထဲမှာဝေးပြန်တာမျိုးကုန်ပြန်ကျော်လွှားရတာမျိုးတွေပါဝင်တဲ့အလွတ်တန်းအားကစားမှုတွေမှာသူတို့ပြန်ချမယ်မျက်နှာပြင်ကနည်းနည်းပြုတ်ပြောင်းနေတာမျိုးဖြစ်တင်ပါတယ်။နှင်းတူတွေမှာက90ရာခိုင်နှုန်းလောက်ကရေခဲတွေပါနေတာပြဿနာပါ။တဘာဝနှင်းတူတွေမှာတော့ရေခဲပါဝင်မှုက30ရာခိုင်နှုန်းနဲ့ရှိပါတယ်။ဒါကြောင့်သူ့ရဲ့အပေါ်ရန်လွာကတော်တော်ကိုမကျော်နေတာပါ။
ပီကျင်းဆောင်ရာသီအိုလံပစ်ပွဲမှာပထမဆုံးရှင်ပြိုင်မဲ့ American Snowboard အားကစားသမား Taylor Gold ကလည်း2014ခုနှစ်ရုရှားနိုင်ငံကဆိုချီဆောင်းရာသီအိုလံပစ်ပွဲကသူ့ရဲ့ပြိုင်ပွဲအတွေ့အကြုံကိုအခုလိုပြောပါရစေ
They were spraying some chemicals on
its body and the body and the body မှာဓာတ်ရုပ်ဆေးတွေချမ်းထားပါတယ်အဲ့ဒီပြိုင်ပွဲကိုပြန်ကြည့်ရင်တွေ့ပါလိမ့်မယ်ရာသီဥတုကလည်းအတော့ကိုနှွေးနေကြတာပါ Snowboard အားကစားပွဲလုပ်ဖို့အကောင်းဆုံးအနေထားမဟုတ်ပါဘူး
ဆိုချီမြို့ရောပီကျင်းမြို့မှာပါဆောင်းရာသီအိုလံပစ်ပွဲအင်ရှိအဖြစ်လက်ခံကျင်းပနိုင်တဲ့ရာသီဥတုမျိုးမရှိဘူးဆိုပြီးလိလာသူတွေကထောက်ပြပါတယ်တောင်တန်းတွေလိုပင်လယ်ရေမျက်နှာပြင်အထက်အတော်မြင့်တဲ့နေရာတွေကအစဉ်အလာအတိုင်းနှင်းလျှောစီပြိုင်ပွဲတွေလက်ခံကျင်းပတဲ့စခန်းတွေမှာတော့ဥတုရာသီပြောင်းလဲမှုကြောင့်ရှေးအလားလာတွေမကောင်းတော့ပါဘူ
း The northeast of the US for example eastern Canada we are
looking at the American အရှေ့မြောက်ဘက်နဲ့ကနေဒါမှာဆိုရင်လည်းနှင်းတွေပြီးစားတာအဆင်ပြေသွားပါတယ်နောက်ပြီး Rocky တောင်တန်းကြီးတွေနဲ့ဥရောပတစ်ထက်က Alps တောင်တန်းတွေပေါ်မှာလည်းအရင်တော့ကလောက်နှင်းတွေမကြတော့ပါဘူးဒါကြောင့်အဲ့လိုအားကစားပွဲတွေဘယ်မှာလုပ်လို့ရမလဲဆိုတာကရှေ့လျှောက်ကြုံရမယ့်စိန်ခေါ်ချက်တွေပါ။ဆောင်ရွက်ဒီအိုလံပစ်ပွဲနဲ့ဆိုင်တဲ့အဲ့ဒီစိန်ခေါ်ချက်တွေကအခုကိုပဲကြုံရပါပြီ
။နင်းသူတွေအတုံးပြူတာကတဘာဝပဝန်းကျင်ကိုလည်းထိခိုက်စေပါတယ်
။ Previous research has shown that that can be damaging to local wildlife.
ဒီနင်းသူတွေကဒီသဝေးသောရိုင်းပရိသတ်တွေကိုထိခိုက်စေဆိုတာအရင်ကလုပ်ထားတဲ့သုတေသနစာတမ်းတွေမှာတွေ့ရပါတယ်။နောက်ပြီးအဲ့ဒီပမာဏလောက်အထိနင်းသူတွေဖန်တီးရင်ဆွေအိမ်လေးလည်းမင်းအသုံးပြရပါတယ်အသုံးပြရတဲ့ရေထူလည်းမင်းမနှောပါဒီအိုလံပစ်ပွဲမှာရေကာလန်ပေါင်း49ဘီလီယံအထိအသုံးပြထားတယ်လို့ကျွန်တော်တို့ခန့်မှန်းပါတယ
်ပွဲစီစဉ်သူတွေကတော့အားကစားပွဲတွေကနေကာဗွန်ဒိုင်အောက်ဆိုက်တန်ကိုတိတ်မထွက်အောင်ပြင်ဆင်ထားတယ်လို့ပြောပါတယ်ပွဲအထွက်လိုအပ်တဲ့လျှက်စစ်တအားကိုလည်းပြန်ပြည့်မြင်ဆွေအိမ်ကနေအသုံးပြုမယ်လို့ခန့်မှန်းရပါတယ်ရေခဲကွင်းတွေမှာလည်းမျက်နှာပြင်တွေဆက်ပြီးခဲနေအောင်လို့အိုဇုန်းပွားပြည့်စည်စေတဲ့ဓာတုဓာတ်တွေပါဝင်တဲ့ဟိုက်ဒရိုဖလူရိုကာဗွန်နီးပညာကိုမတုံ့မနဲ့သဘာဝအတိုင်းအေးဓာတ်ကိုထိန်းထားတဲ့ CO2 နီးပညာကိုအသုံးပြုထားပါတယ်။တချို့အားကစားသမားတွေကတော့နင်းသူတွေကိုပို့ပြီးတော့သဘောကျပါတယ်
။ The snow is actually really amazing the man-made stuff and
လူတွေကဖန်တီးထားတဲ့နင်းတွေကတကယ်အံ့ဩစရာကောင်းပါတယ်။သူ့အေးဓာတ်ကြောင့်နင်းလျှောစီးတဲ့အခါခက်ခဲစံစီးရပါတယ်။အလိုက်တင်ကစားသွားဖို့ပဲလိုတာပါ။
အိုလံပစ်ပွဲစီစဉ်သူတွေကလည်းအခြေအနေအရလိုက်လျောညီထွေလောက်ကြတာပါ လက်ဘရာတက္ကသိုလ်ကထုတ်ပြန်တဲ့အစီအစဉ်ကစားတစ်ခုမှာတော့လာမယ့်2050အိုလံပစ်ပွဲကြရင်ဆောင်းဝါဒီအိုလံပစ်ပွဲတွေလက်ခံကျင်းပတဲ့နေရာတစ်ဝက်ကျော်လောက်မှာပဲနှင်းတွေအပြေအဝကျနိုင်ခြင်းရှိတယ်လို့သတိပေးဖော်ပြထားပါတယ်။ကျွန်မနင်္ဂလာပါ
နောက်လာတင်ပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့တရုတ်နိုင်ငံသားတွေပြည်ပနိုင်ငံတွေကိုရွှေ့ပြောင်းအခြေချနေထိုင်နေကြတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးပါမယ်2022ခုနှစ်ကနေဒါမှာလူဦးရေတိုးပွားမှုအမြင့်ဆုံးပြည်နယ်အဖြစ်ကနေဒါရဲ့အငယ်ဆုံးပြည်နယ်Prince Edward John အတူအဖျင်း PEI ကရရှိခဲ့ပါတယ် Prince Edward John ဟာကနေဒါရဲ့အရှိတ်အချမ်းမှာရှိပြီးတရုတ်ပါဝင်ရွှေ့ပြောင်းနေထိုင်သူတွေကိုဆွဲဆောင်ခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီ Atlantic သမုဒ္ဒရာထဲမှာရှိတဲ့ John ကနေ Canlinton သတင်းပေးပို့ထားတာကိုဥတမောင်တန်းကတင်ပြပေးမှာပါခင
်ဗျာကနေဒါကိုလွန်ခဲ့တဲ့12နှစ်က Emily Pay ပြောင်းရွှေ့လာခဲ့တာပေါ့တောင်ပိုင်းတရုတ်ပြည်ကနေကနေဒါကိုလာခဲ့တဲ့သူမရဲ့ခီးကအချစ်ကထွက်ပေါ်လာခဲ့တဲ့ဆုံးဖြတ်ချက်ပါအခုလိုသူကပြောပါတယ
် My husband he's a
ကျမယောက်ျားကကနေဒါနိုင်ငံသားပါတရုတ်ကိုဆာလာတင်တော့ကျမတို့တွေ့ကြတာ
ပေရဲ့ယောက်ျားကကနေဒါကိုပြန်ကျင်มาတယ်နေရာတီပြန်လာတော့ Prince Edward ကျွန်းကိုပေကိုအလဲခေါ်လာခဲ့ပါတယ
် I just fell in love
ဒီကျွန်းကိုကျမချစ်သွားတယ်ဒီမှာနေနိုင်တယ်လို့ကျမပြောလိုက်တယ
်ကျွန်းကိုရွှေ့ပြောင်းနေထိုင်သူတွေရောက်ဖို့နီလန်းများစွာရှိပါတယ်လို့အပေကအခုလိုပြောပါတယ်
You know you have mainly two paths.
ဒီကိုလာဖို့လမ်းကြောင်းနှစ်ကြောင်းရှိတယ်။တစ်ခုကရှင်ရဲ့ကျွမ်းကျင်မှုနဲ့တခြားတစ်ခုကစီးပွားရေးလုပ်ငန်းနဲ့ရှင်ပါကျွမ်းတယ်လဲပေါ်မူတည်ပါတယ်
။အရင်ကတက္ကသိုလ်ဆရာမတစ်ယောက်ဟာတရုတ်ကလာသူတွေအပါအဝင်နိုင်ငံခြားသားတွေကိုဒီကနေ့ကူညီနေပါတယ်။ကနေဒါအောက်စ်လို့အမည်ပေးထားတဲ့သူမရဲ့ကုမ္ပဏီနဲ့နေရအစ်စ်ထူထောင်ဖို့ကူညီတာပါ။
most of them you know
သူတို့အများစုကပညာရေးအတွက်လို့ပြောကြတယ်ကလေးတွေအတွက်ပေါ့
ကပ်ဘေးမတိုင်ခင်ကတည်းကကနေဒါမှာလုပ်သားအင်အားမလုံလောက်တာကြုံနေရပါတယ်ရွှေပြောင်းလာတာကိုကြိုဆိုတာကအဖြေတစ်ခုပါကပ်ဘေးရှိနေတာတောင်2020 2021မှာတရုတ်ကနေရွှေပြောင်းနေထိုင်သူအသစ်တွေရဲ့400ခန့်လုံးကကျွန်းကိုရောက်ရှိအလုပ်လုပ်ကြမှာပါတရုတ်ပြည်ကရွှေပြောင်းနေထိုင်သူ2000ကျော်ဟာကျွန်းပေါ်မှာနေထိုင်နေကြတယ်လို့ Prince Edward ရဲ့လူဝေမှုဌာနညွှန်ကြားမှု Jeff Yang ကခန့်မှန်းပါတယ်။မတူတဲ့အကြောင်းတွေနဲ့သူတို့ရောက်လာကြတာလို့သူကအခုလိုပြောပါတယ်
။ They enjoy the you know the fresh air those sorts of things the peace
လက်သက်သန့်ရှင်းတဲ့လေကိုသူတို့ကြိုက်တယ်။ငြိမ်းချမ်းတာငြိမ်သက်တာအေးချမ်းတာအဲ့လိုမျိုးတွေပေါ့။ဒါပေမဲ့အကြီးဆုံးအကြောင်းလို့သူတို့ပြောတာကကလေးတွေရဲ့ပညာရေးပါပဲ။သူတို့ကလေးတွေအတွက်ပူကောင်းတဲ့ဘဝကိုထူထောင်ဖို့ကနေဒါကိုလာခြင်းကြတယ်။ဒီကျွန်းကိုလာကြတယ်။ဒီမှာကလုံခြုံစိတ်ချတဲ့နေရာပါ။အလုံးနဲ့ဘဝမျှတဲ့နေရာပေါ့။ကလေးတွေလုံနိုင်တာတွေရှိတယ်။သူတို့ကလေးတွေအတွက်ကျွန်တော်တို့မှာပညာရေးစနစ်ကောင်းကောင်းရှိတာသူတို့အတိမတ်ပြုတယ်ဗျ
။ခြုံပြောရမယ်ဆိုရင်တော့ကျွန်းမှာနေထိုင်ကြသူအားလုံးဆက်နေကြတာတော့မဟုတ်ပါဘူး။တချို့ကကနေဒါရဲ့တခြားဒေသတွေကိုပြောင်းသွားကြပါတယ်။လူရေ 36,400 ကျော်လောက်နဲ့ကနေဒါရဲ့အငယ်ဆုံးပြည်နယ်ဖြစ်တဲ့အတိုင်းတချို့အကန့်အသတ်တွေရှိပါတယ်မိသားစုဆောင်ရွက်အရေးအတွက်ကလည်းအကန့်အသတ်ရှိနေပါတယ် MLP ကသူမမိသားစုကိုကြီးပြင်းအောင်စောက်ရှောက်နေရသူဖြစ်တဲ့အတိုင်းဒေသခံတရုတ်အသိုက်အဝန်းအတွက်အပြုသဘောအပြောင်းလဲတွေကိုတွေ့မြင်နေခဲ့ရပါတယ
် It's much better now
လူငယ်တဲ့ဆယ်နှစ်ကနေနှိုင်းရှင်လိုက်ရင်အခုကအများကြီးကောင်းနေပါပြီတရုတ်စူပါမားကတ်တွေရှိလာပြီအရင်တော့ကတစ်ခုဒါမှမဟုတ်နှစ်ခုပေါ့အခု5ဆိုင်6ဆိုင်ထက်များမယ်ဒီလိုပဲတရုတ်အတိုင်းဝိုင်းကကြီးလာတယ
်စီးပွားတက်နှုန်း 1.9 ခန့်နှုန်းနဲ့ဒစိတပိုင်းအပြင်ရွှေပြောင်းနေထိုင်ကြသူတွေကြောင့်အလုံးလုံးတဲ့လူကြီးတူးများလာနေတာနဲ့အတူကနေဒါရဲ့အငယ်ဆုံးပြည်နယ်ဟာပြင်းပြင်းမြန်မြန်ပြောင်းနေနေသလိုတစ်နှစ်တစ်နှစ်ပိုးလို့ပိုးလို့မတူပွဲပြားအယောင်တွေစုံလာနေပါတယ်ခင်ဗျာ
ဥတမောင်တန်တင်ပြပေးခဲ့တာပါခင်ဗျာဒီအမေရိကန်တန်ကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်မှာတော့အပတ်စဉ်ခဏလေးကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ်ခင
်ဗျာ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bemis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bernice App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်မတွေအသက်ရှင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေလေးညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ယူဝဲမှာဆိုရင်တော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများကန္တာတည်င်းတွေကတုဒ္ဒအစီအစဉ်နဲ့ကမ္ဘာတလွားထူးခြားဆန်းပြတဲ့တည်င်းတွေအကြောင်းစတဲ့အပတ်စဉ်ကန္တာတွေကိုတင်ပြပေးသွားမှာပါအခုပထမအဦးဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ဒီသွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်နိုင်ငံတကာအတိုင်ဝန်းအနေနဲ့ပုံမူထိရောက်အောင်ဆောင်ရွက်ဖို့လိုအပ်နေတဲ့မြမအရေးအကြောင်းဆွေးနွေးတင်ပြမှာပါမအင်ဂျင်နီယာကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ပုံမူထိရောက်အောင်ဆောင်ရွက်ဖို့လိုအပ်နေတဲ့မြမအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြမနိုင်ငံရဲ့အခြေအနေဟာအတော်စိုးရင်စရာကောင်းတဲ့အခြေအနေကိုရောက်ရှိနေပြီလို့စစ်တပ်အာဏာသိမ်းတစ်နှစ်ပြည့်ချိန်မှာစိုးရင်တာများထွက်ပေါ်လာပါတယ်အမေရိကန်ပြည်ထောင်စုသမ္မတကြီးဂျိုးဘိုင်ဒန်ကလည်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာကိုတွေ့ရပါတယ်သမ္မတကြီးဘိုင်ဒန်ကဒီအာဏာသိမ်းမှုဟာမြမနိုင်ငံတဏ္ဍာလျာဆင်းရဲဒုက္ခတွေဖြစ်ထွန်းစေခဲ့ပြီးဒေတာတွင်တည်ငြိမ်မှုကိုလည်းထိပါစေခဲ့တယ်လို့ထောက်ပြထားပါတယ်။ဒါအပြင်စစ်တပ်ကမြန်မာပြည်သူတွေရဲ့ဒီမိုကရေစီတောင်းဆိုသံကိုဆက်ပြီးငင်းဆိုနေသမျှစစ်တပ်နဲ့သူတို့ကိုပံ့ပိုးနေသူတွေကိုနောက်ထပ်ရေးယူမှုတွေဆက်လုပ်မှာဖြစ်ပါတယ်လို့လည်းသမ္မတဘိုင်ဒန်ရဲ့ကြေညာချက်မှာရှင်းလင်းစွာသတိပေးထားတာကိုတွေ့ရပါတယ်။ BBC မြန်မာပိုင်းအစီအစဉ်ကတင်ဆက်တဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတစ်နှစ်ပြည့်အစီအစဉ်တွေ့ဆုံမေးမြန်းခန်းမှာလေမြန်မာပြည်ရဲ့အခြေအနေကပိုပြီးခိုင်မာတဲ့ဆောင်ရွက်မှုတွေမလုပ်ကြဘူးဆိုရင်စီးရီးယားမှာကြုံခဲ့ရတဲ့အခြေအနေမျိုးကြုံသွားရနိုင်တယ်လို့ကမ္ဘာကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှဲဘတ်လက်ကလည်းသတိပေးပြောဆိုခဲ့ပါတယ
်မြန်မာနိုင်ငံရဲ့အခြေအနေဟာအမှန်တကယ်လဲစိုးရိမ်စရာအခြေအနေကိုရောက်ရှိနေပြီလို့ဆိုရမှာပါစစ်တပ်အာဏာသိမ်းလို့တစ်နှစ်ပြည့်တဲ့အချိန်မှာစစ်ကောင်စီရဲ့လက်ချက်ကြောင့်တည်ဆုံးသူ1500ကျော်ထိရှိခဲ့ပြီးလူပေါင်း2000နီးပါးအဖမ်းခံရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောက်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရသိရပါတယ်။ဒါ့အပြင်မြမမဟာဗျူဟာနဲ့လေးလာရေး Institute ISV မြန်မာကလည်းမြန်မာနိုင်ငံမှာ2021ခုနှစ်အတွင်းနိုင်ငံရေးနဲ့စီးရေးပဋိပက္ခတွေကြောင့်အရက်သားတွေတည်ဆုံးမှုဟာ3600နီးပါးရှိခဲ့တယ်အဲ့ဒီပမာဏဟာနှစ်ပေါင်း30အတွင်းအများဆုံးဖြစ်တယ်လို့2022ခုနှစ်ဇန်နဝါရီလ22ရက်နေ့ကဖော်ပြထားတာတွေ့ရပါတယ်။ဒါ့အပြင်လက်တလောတိုက်ပွဲတွေကြောင့်ရက်ရွာနေအိမ်တွေစွန့်ခွာရတဲ့စစ်ဘေးရှောင်ကလည်း3သိန်းလောက်ရှိတယ်လို့လူမှုအကူအညီပေးအဖွဲ့တွေထံကသိရပါတယ
်။ဒီအချက်လက်တွေကိုကြည့်ရင်မြန်မာပြည်ရဲ့အခြေအနေဟာဘယ်လောက်ဆိုးရင်စရာကောင်းတယ်ဘယ်လောက်အန္တရာယ်များနေပြီဆိုတာသိတာထင်ရှားပါတယ်။ဒီတိုင်းဆက်သွားရင်ပြည်တွင်းစစ်မီးဟုံဟုံတောက်တော့မှာပါဒါကြောင့်ကမ္ဘာကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့စိုးရိမ်နေုံမျှနဲ့မလုံလောက်တော့ပါဘူးလက်တွေ့ကြပြီးထိရောက်တဲ့အကူအညီပေးမှုတွေအရေးယူဆောင်ရွက်မှုတွေလှုပ်ဆောင်ဖို့လိုအပ်နေပြီလို့ထောက်ပြဝေဖန်နေကြတာပါအမေရိကန်ပြည်ထောင်စုဝါရှင်တန် DC အခြေစိုက်ဝီလ်ဆင်စင်တာရဲ့အခြားအစီအစဉ်ဘလော့ဂ်မှာသူတေတီရဲမျိုးဟိန်းနဲ့လူကတ်စ်မိုင်ရာတို့ရေးတဲ့နိုင်ငံတကာအနေနဲ့လှုပ်တင်တာကိုမလုံနိုင်ခဲ့တဲ့တစ်နှစ်တာဆိုတဲ့ဆောင်းပါးမှာအခုလိုထောက်ပြထားတာတွေ့ရပါတယ်ဘူဂျုံမူကြီးမဲအွန်လိုင်းကသူ့ရဲ့အာဏာသိမ်းမှုဟာသွေးရက်တန်ယူမရှိပဲအောင်မြင်မယ်လို့မျှော်လင့်ခဲ့တာပါဒါပေမဲ့အခုခါမှာတော့သူမျှော်လင့်တဲ့အတိုင်းဖြစ်မလာပဲသွေးရင်ထွန်းတဲ့ပြည်တွင်းစစ်စီရောက်ရှိနေပြီးကြာချုံနိုင်ငံတစ်ခုဖြစ်လို့နေပါပြီမြန်မာနိုင်ငံမှာဒီလိုအကြက်တဲနဲ့ရင်ဆိုင်နေရချိန်မှာနိုင်ငံတကာအတိုင်းဝိုင်းနဲ့အမေရိကန်ပြည်ထောင်စုရဲ့ဆောင်ရွက်ချက်တွေဟာမလုံလောက်ဘူးလို့ဝေဖန်ရေးသားထားပါတယ်
မြန်မာပါဝင်တဲ့ဒေတာရင်းအာဆီယံအဖွဲ့ကြီးဟာလည်းမြန်မာအကြက်တဲကိုဖြည့်ရှင်းနိုင်ဖို့ဘုံသဘောတူညီချက်၅ချက်ချမှတ်ထားပေမဲ့အခုချိန်ထိဘုံသဘောတူညီချက်ပါအာဆီယံကိုစားပြုကိုယ်စားလှယ်တဦးကိုမှမစီလွှတ်နိုင်သေးပါဘူးအာဆီယံနီးတူပါပဲကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာလည်းမြန်မာနိုင်ငံကိုတွားရောက်နိုင်ခြင်းမရှိသေးပါဘူးဒီတော့မြန်မာနိုင်ငံရဲ့အခြေအနေဟာတန်တမန်နီးလန်းတွေနဲ့ဖြည့်ရှင်းနိုင်ဖို့မဖြစ်နိုင်တော့ဘူးလားလောလောဆယ်မှာတော့ပြည်ရင်းမှာလည်းနိုင်ငံရေးအရာဖြည့်ရှင်းနိုင်ဖို့အခွင့်အလမ်းကလည်းဖြစ်နိုင်ခြေမရှိသလောက်လို့ဆိုရမှာပါ Dilo Chema, Vioiga Tolene, Anna Dainty, Sunu Buema, Ucho Sandaga, Lenagai Dolan Yiha, a Tia Yabu Dre, Bella Taku Pimele, Damam Ho, Dilo Lenagai Nilaneve, Pipia Doma Lalo Mia Maro, and Ujie Nangajai Winji, Dosima Anga, Akulu Yawai.
จมารุเลยနိုင်ငံရေးလောက်တဲ့နေရာမှာနီးညာနဲ့ပန်းတိုင်နေကိုရောရောထွေးထွေးမစင်းစားမိဘူးဘလို့မဲလို့ကျမနေနဲ့မြင်နေပေါ့နော်ဆိုတော့အခုဟိုလက်နက်ကင်တော်လိုင်းကြီးကပန်းတိုင်နေနဲ့ရွေးချယ်ခဲ့ကြတာမဟုတ်ဘူးဆိုတာတော့ရှင်းရှင်းလင်းလင်းနေနေရတယ်ဘာလို့လဲဆိုတော့ဒါပန်းတိုင်နေဆိုရင်ကျမတို့ပြီးသွားလို့ရပြီလက်နက်ကင်လိုက်တာနဲ့တော်လိုင်းကြီးကပြီးသွားလို့ဒါပေမဲ့မဟုတ်ဘူးဒါ 南方那些嘞，多年了，南方那时候人都没那么好，我表扬的是不行。就比如说，地理跟地方，那地下一两张呀，你就搞点鸟看一下，过山车木的呀，来多年呀，撇得路。这发展那边，南方那些 activities 呀，就比如说，特别我们的新年的，那不是 CGM 的新年的，这发展那边 ，CGM 妈妈占 CGM 的，不能，就比如说，比如路梯那边，那时候呢，地方那些米亚拉都是流行，不能，这天嘛，就跟江南路那边米亚拉都是流行，那比如路再大呢，本来那边要买。东南的是不是？因为这里呢，你放松不？我嘛，这里在过的古路我哩，我一出来的路啊，出来啥呗？等那干部，爷爷的路啊，等那干部路有呗，不？喏，一天下来嘛，一看他不路的路了，一天你比一看他家啥呗？啥些的没有？所以说，比走路路啊，走路偏南的面，你呢，办保这个 means 不？喏，偏南的面，你呢？第阿那先生那个从这古路就让你下来，撇的，他让人家干多难一干的，你呢往伢做的呀，苦撇的。
班长要铺你两队的嘛？人家讲到了一下，你俩的苦一撇也罢的路，但他妈你俩下来也几笔，提要的你俩的苦撇大木，还牛鸡收呀你呢？但他妈也你俩个啊，古代不就办阿头顶的路，古拉他妈个阿八问，哪个那个阿大爷问你呢？提要比来对家的上一七对，阿面上楼上不楼岸的瓦皮，二里楼么楼上男人，比原先米到两比，地大人地硬木过吧，提盖拉那是呀细的吧嘞，阿内容是你呢？啊，也不如按你的，路大金山那偷他的姑娘的，是别想对称，啊，切干路长啥对称，啊，面上荣耀夕阳，古拉的么个，阿西安八文，哪个那个大英王你呢？来对九万点八嘞，比元比八，汉建年你上月内嘛的，啊，提个也难受呢，啊，钱多多赚，半天我要洗内嘛，别讲吧，可没啊。
ဒီဒီနိုင်စီစဉ်တည်ဆက်တဲ့ကမ္ဘာမြမမီဒီယာမြေခွင့်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့တနင်္ဂနွေနေ့တိုင်းတည်ဆက်ပေးနေကြမအိတန္တကျော်ရဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်နိုင်ကြပါပြီခင်ဗျာ
ရဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါပြီတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်အခုအရင်ဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်နာနာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ပြည်ကရင်လေးပို့ပြီးတာကျေးဇူးတင်ပါတယ်ထပ်ထိုင်ဆိုင်ဆိုင် view တရင်နားထောင်နေတော့မှရောက်လာလို့အရန်ဝမ်းတာပါတယ်ရှင်လို့စာရေးလာပါတယ်။အမည်မဖော်ခြင်းနဲ့မလေးရှားရောက်မြန်မာပါဆိုတဲ့တော်ရရှင်တယောက်ကတော့ view ကိုအမြဲတမ်းနားထောင်အားပေးနေပါတယ်။ view ဝမ်းတော်သားတွေအားလုံးကျန်းမာရှင်လန်းကြပါစေလို့လည်းဆုတောင်းပေးလာပါတယ်။နေမျိုးထွတ်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ view ရေကျွန်တော်တချင်းတောင်းဆင်လို့ပါ။ထွေတဲ့ရဲ့အမေရဲ့တချင်းလေးပါတဲ့။ KIA နဲ့အတူရှေ့တန်းထွက်နေရတဲ့ PDF ရဲဘော်တွေနဲ့အတူနားထောင်ခြင်းလို့ပါ။ရှိတဲ့ရောက်နေတာဆိုတော့မိသားစုနဲ့အတူဇာတိညီလေးလွှမ်းလို့ပါဗျာကျွန်တော်ကဒဇယ်မျိုးနယ်တဲ့ကရွာလေးတရွာကပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေနဲ့အတူမြမပြည်ကြီးငိမ့်ချမ်းပါစီလို့ဆုတောင်းပေးလာပါတယ်အထွန်းဖော့ဆိုတဲ့တော်ရှင်ကလည်းမန်းနန်းအောင်ရဲ့အတန်ဝဲဝဲတင်ဆက်မှုနဲ့ဥကျော်ဇန်သားရဲ့တင်ပြမှုတွေကိုကြိုက်ပါတယ် VOE ကိုည9:00နာရီဆိုရင်ဘလောက်အလုပ်ရှုပ်ရှုပ်နားမထောင်ရရင်တခခုလိုနေတယ်လို့ခံစားရတဲ့အမခင်ပြည့်တက်ပါဗျာတဲ့ကျွန်တော်စာကိုချမ်းမထားပါနဲ့ဆိုပြီးတော့တချင်းတစ်ဖို့တောင်းလာတာပါသူကမြန်မာပြည်သူပြည်သားတွေအတွက်ပါလို့လည်းပြောလာပါတယ်ဟုတ်ကဲ့ပါသူတို့လိုတေးတောင်းတဲ့တခြားသူတွေလည်းရှိပါရဲ့နော်အရင်တော့ကစာရီမှာလည်းကျမပြန်ပြီးတော့ဖြေခဲ့ပေးပူပါတယ်အချင်းအခက်ခဲကြောင့်တေးတချင်းခံတာကိုရပ်ထားရပါတယ်လို့
ကိုနေမျိုးထွတ်တောင်းထားတဲ့အမေရင်တချင်လေးအဆင်ပြေရင်အားလုံးနားထောင်နိုင်ကြပါစေလို့ဆုတောင်းပေးနေမိပါတယ်။ တင်ဆက်ပေးတဲ့ဆောင်းပါးတစ်ပုဒ်နဲ့ပတ်သက်လို့အမြင်မဖော်ပြပါနဲ့ဆိုတော့သရရှင်သူရဲ့အမြင်ကိုရေးလာတာလည်းဖော်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတနှစ်ပြည့်နှစ်ပတ်လည်ဖြစ်တဲ့ဖေဖော်ဝါရီလတရက်နေ့တော့ကတင်ဆက်ပေးခဲ့တဲ့အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတနှစ်ကြာလာတဲ့အချိန်မြန်မာပညာရေးခန္ဓာသီးသီးသာသာထိခိုက်လာ ပညာရေးနှစ်ကျောင်းမှုနဲ့ပတ်သက်တဲ့ဆောင်းပါးမှာမိဘတို့ဖြေကြားသွားတာကြားမိပါတယ်ဖြေတဲ့သူနည်းသလိုအောင်တဲ့သူလည်းနည်းလိမ့်မယ်တဲ့သူပြောချင်တာကကျောင်းတက်သူနည်းတာကိုပြောလို့ရင်းလို့နားလည်မိပါတယ်တကယ်တော့အစ်မဖြစ်နေတာတွေတခုပြောပြစေမန္တလေးတက်ကတော့ဘွဲ့လွန်အင်္ဂလိပ်စာသင်ကြားရေးဒီပလိုမာသင်တန်းကဆံမွဲဖြေဖို့နှစ်ဘာသာကျန်နေပါသေးတယ် ကိုပြောင်းနာခဲ့ရကနေဆရာနာတင်လိုက်တာပေါ့ဆက်မဖြေရသေးပါဘူးဒါပေမဲ့ပြီးခဲ့တဲ့2027မှာအောင်စင်းထွက်လာပါတယ်အကြမရှိတန်းလုံးကျအောင်ပါတဲ့အောင်သူအလုံးကိုလည်းမဟာဝိဇ္ဇာတန်ဝင်ခွင့်ဆောင်မွဲဖြေဆိုခွင့်ပြုခဲ့ပါတယ်အဲ့ဒီဆောင်မွဲကိုဝင်ဖြေသူအလုံးအောင်ခဲ့တယ်လို့အခုဆိုရင်အတန်းတက်နေကြပါပြီအဲ့ဒီတော့အနာဂတ်မှာဘယ်လိုဖြစ်မလဲတွေးကြည့်ကြပါဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောလာတာကလည်းဒီဆောင်းပါးထဲမှာပါတယ်အချောင်းရရနဲ့ဒူနေပါတယ်နော်ဒီအာနာတင်ပြီးတဲ့နောက်မြန်မာပညာရေးခဏတည်စသာထိခိုက်လာနေရပြီးတော့တော်တော်လေးပြန်ပြီးတော့နလန်ထူနိုင်မှုစူးစမ်းရအောင်မယ်ဆိုတဲ့အခြေအနေကိုဒီသောရရှင်ရဲ့စာကထင်ရှားစေပါတယ်မြန်မာနိုင်ငံကလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပ
ော့ရေးလာတဲ့သောရရှင်ဟယ်လန်ကတော့
VOA ရဲ့မြန်မာနိုင်ငံတော့ပြည်သူနဲ့ဆိုရရန်သူတွေဖြစ်သွားပြီကြောက်အောင်မယ်ထင်တာပဲပြည်သူတရလုံးမပါဝင်တော့လေနော်ပြည်သူတွေအားလုံးပါဝင်ဖို့ဆိုတာလည်းမဖြစ်နိုင်လို့နေပါပါအသက်တွေကြွေရအောင်မယ်ပဲထင်လို့တရမှစိတ်မအေးဘူးတစ်ဖက်ဖက်ကနားကြရင်ကောင်းတော့မယ်ထင်ပြီပျက်စီးကုန်တော့မယ်ပြုပြင်မရဖြစ်ကုန်တော့မယ်တခုခုအမြန်လုပ်ကြပါတော့တောင်းပန်ပါတယ်နှစ်ဖက်လုံးကိုတောင်းပန်တာပ
ါဒီစားကိုအတန်နှင့်ပေးစေချင်ပါတယ်ရောက်လာတော့မသိပါဘူးဟုတ်ကဲ့ပါဟယ်လန်ကြီးမက်ဆေ့ချ်ကရေးပို့လာတဲ့စာတွေကျွန်တော်တို့လက်ခံရရှိပါရင်တော့သူကထွေးရင်တည်းအမေရဲ့တခြင်းလေးလည်းနားဆင်ပြရစီတဲ့အားလုံးသောသူတွေနဲ့အတူနားဆင်ချင်ပါတယ်ဟုတ်ကဲ့ပါဟယ်လန်ပထမပိုင်းတော့သောရရှင်တီကိုပြန်ချပေးလိုက်တာကြားမယ်ထင်ပါတယ်အဲ့သောရရှင်တယောက်ကလည်းအမေရဲ့တခြင်းလေးပဲတောင်းထားတာပါနော်ကျွန်တော်တို့အချိန်ခက်ခဲကြောင့်တခြင်းခံတာကိုရပ်ဆိုင်းထားရပါတယ်ရှင်နောက်သောရရှင်တယောက်ကတော့နောက်တစ်ပတ်ပေးစာပြန်စာအစီအစဉ်မှာကျွန်တော်စာလေးကိုစောင့်မျှော်နားဆင်နေပါမယ်ဆိုရဲသောရရှင်ထူးပြည့်အောင်ပါသူကတော့
မင်းအောင်လိုင်ကတော့ဥပဒေအထက်မှာမြေသူများမရှိစေရလို့ပြောထားပေမဲ့ဆန္ဒပြလူငယ်တွေကိုတနတ်နဲ့ခေါင်းတဲတဲ့ပြစ်ကားနဲ့နောက်ကနေတိုက်ပုံမှန်အမျိုးမျိုးချဖမ်းဆီးတပ်ဖြတ်အဲ့ဒါကိုသူတို့ကစူပူမှုလုပ်လို့လို့တဲ့တနေရာမှာလူ9ယောက်တဲ့ပိုဆူးလို့တဲ့ဒါပေမဲ့သူတို့ကိုထောက်ခံအားပေးတဲ့သူတွေကြတော့စူပူယုံမကတနေရာမှာလူ9ယောက်မကရဲတွေစစ်သားတွေကပါလုံခြုံရေးယူထားပေးလိုက်သေးတယ်ဒါဥပဒေအထက်မှာမြည်သူမမရှိတာလားလို့ကျွန်တော်မေးကျင်ပါတယ
်ဥပဒေအထက်မှာဘယ်သူမှမရှိဘူးလားလို့မေးကျင်ပါတယ်ဆိုရယ်မေးခွန်းနဲ့အတူနောက်တစ်ကြောင်းကိုတော့ VOE ကအစဉ်ပြေမှဖတ်ကြားပေးစေချင်ပါတယ်တဲ့အဲ့ဒါကဥပဒေအထက်မှာဘယ်သူမှမရှိဘဲနဲ့သူပြောထားတဲ့စကားလုံးပေါ့လေအဲ့ဒီအကြောင်းအရာအဲ့ဒါရှိနေတာလားလို့မေးကျင်ပါတယ်တဲ့ဟုတ်ကဲ့ပါကိုထူးပြေအောင်ပြောသလိုပဲကျွန်တော်တို့တော့ဒီနောက်တစ်ကြောင်းကိုအစစ်မပြေလို့မဖတ်ပေးလိုက်တော့ပါအောင်နော်VOA 1တို့သားတွေအားလုံးကျန်းမာချမ်းသာကြပါစေကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအမြဲတမ်းကျန်းမာလာစေချင်ပါပြီတဲ့ထတ်တူဆန္ဒပြပါရရှင်နောက်ထပ်သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးချင်ပါတယ်သူကတော့မင်္ဂလာပါကျွန်တော်ရဲ့အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတာပါစစ်ကောင်းဆောင်တွေထင်တိုင်းကျင်းနေတာကို PDF လူငယ်တွေရရလက်နေနဲ့ခုခံတိုက်ခိုက်ပေးနေပါတယ်အဲ့လူငယ်တွေကစကားစကားတိုက်လေရင်တွေအမြောက်ကြီးတွေနဲ့အနိုင်ကျင့်ပြစ်ခတ်နေတာအင်အားကြီးနိုင်ငံခေါင်းဆောင်တွေကတားပိုင်ခွင့်မရှိတော့ဘူးလားတဲ့သိကြပါရဲ့ကျေးဇူးပြုပြီးဖြေပေးပါတဲ့ဟုတ်ကဲ့ပါဟိုအရင်စာတွေမှာလည်းတော်ရရှင်တွေမေးထားတာရှိပါတယ်ဒီမြန်မာနိုင်ငံကအရေးကိစ္စကိုနိုင်ငံခြားကဝင်ပြီးတော့ဂိုင်းတွေဖြေရှင်းလို့မရဘူးဆိုတာကိုပါ
Okay, ibu ya bawa mesin, tapi betul betul ya biru ini kita cari yang ini. Nampak sesuatu yang sepeh jiwu yang lalu lama ya bawa, no. Di kesana pada biru, jangan jangan tu lagi kita cari mebiru, kita cari napa mampir tu apa bawa. Pertama aja saya layan, kalau nama papa bawa ni, lalu jila yang nanti dorang sendiri kalau. Saka saka, NUG comment hasil, bobi lo, jangan pinai hasil, biar berada sana bawa. Tapi lain nala bawa ini ya ni. Di anak dah ini pelan ni kalau, tapi main dua jam ni bah. Tapi itu bagi mabir tu, alam ni bah, pawai kejalu, saka sah, lama, seni tua ya bah, supaya di dorang sendiri. Anak dah ini pelan, ni mana ni mah? Tapi itu bagi cempaka kerana pada pula si la bah. Dorang sendiri pelajar kalau di depan di mana je cemai no. Dorang sendiri alam bermu sendiri kamu ni, di depan kau jauh cemai macam lu, sudah ni bah. ยูเอ็นยามาวายยูเอ็นแต่จานเนี่ยวิวซีซันที่เซมูเรเนี่ยเปิดตัวอาจารย์เป็นวิวเอ็นจีเนี่ยวิวเอ็นกันเนี่ยวิวเนี่ยถ้าที่เล่าสังเกตมาเสียดชิ้นเรื่องเล่าสังปาจีเนี่ยแล้วพี่ก็ช่วยจงนี่อะไรสิบเจ็ดวิวนั่นยังยืนชิ้นเรื่องเนี่ยเปิดตัวก็วันที่นี้ยูซ่าจะไปกูยิ้มพูดอะไรยืนจานส่วนน้องจะมารู้วิวเอ็งกูใส่ตาบุเพิกเข้าไปเนาะใส่กันเลยสับบุเมสุยวิวเอ็นอเมริกันแต่ยามาวายสิบเจ็ดเราเล่มูไปอ่ะใส่จะตาแม่ช
bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြီးတော့လည်းထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းကြောပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရေးရနေရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မဧသနာကြောင့်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများကန္တာကိုနားဆင်ကြကြတာပါခင်ဗျာ။အခုဆက်ပြီးတော့တဲ့ရင်တွေကတုတအစီအစဉ်ကိုလည်းနားဆင်ကြပါအောင်မယ်။နိုင်ငံတကာကတဲ့ရင်တွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီတဲ့ရင်တွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘူးတုတရရစေဖို့မှတ်ညွှန်းညွှန်းလင်းကတင်ဆက်ပေးနေတာပါ။ဒီတစ်ပတ်မှာတော့ပြီးခဲ့တဲ့နှစ်2020ခုနှစ်အတွင်းဘယ်နိုင်ငံတွေမှာအာဏာသိမ်းမှုတွေဖြစ်ပွားခဲ့သလဲဆိုတဲ့အကြောင်းပြောပြပေးထားပါရခင်ဗျာ
။ပြီးခဲ့တဲ့2020ခုနှစ်ထဲမှာအာဏာရှိနေတဲ့အစိုးရလက်ထက်ကနေတခြားအဖွဲ့အစည်းတရက်ကအာဏာသိမ်းယူခဲ့တဲ့နိုင်ငံကမ္ဘာပေါ်မှာ၄နိုင်ငံရှိခဲ့ပါတယ်။လီလာသူရဲ့အချက်လက်တွေအရတော့2020ခုနှစ်ထဲမှာအစောဆုံးအာဏာသိမ်းခဲ့တဲ့နိုင်ငံကတော့မြန်မာနိုင်ငံဖြစ်ပါတယ်။2020ခုနှစ်ဖေဖော်ဝါရီလတည့်ရက်နေ့မှာဒီမိုကရေစီအစိုးရတရက်အုပ်ချုပ်နေမှုကနေစစ်တပ်ကအာဏာရယူခဲ့ရပါ။အာဏာသိမ်းခံအစိုးရရဲ့အဓိကတာဝန်ရှိသူအကြီးအကဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမရဦးဝင်းမြင့်အပါဝင်ဒီမိုကရေစီအစိုးရတာဝန်ရှိသူတော်တော်များများကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းဦးဆောင်တဲ့မြန်မာစစ်တပ်ကနိုင်ငံအုပ်ချုပ်မှုအနာအလုံးစုံကိုရယူလိုက်တာဖြစ်တယ်လို့သုတေသနစာရန်းတွေမှာဖော်ပြကြပါတယ်။ဒီလိုအနာသိမ်းမှုနောက်ဆက်တွဲအနေနဲ့လူမှုရေးစန့်ကျင်ကန့်ကွက်မှုတွေနဲ့နိုင်ငံတွင်းမတည်ငြိမ်မှုတွေဆိုးဆိုးဝါးဝါဖြစ်ပေါ်ခဲ့ပြီးပြည်တွင်းစစ်ဖြစ်ပွားနိုင်တဲ့လမ်းကြောင်းကိုဥတီသွားနေတယ်လို့လည်းလေ့လာမှုတွေကဖော်ပြကြပါတယ်။2020ခုနှစ်မေလ3ရက်နေ့မှာတော့မာလီနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ခဲ့ပါတယ်။
အဲ့ဒီအချိန်ကသမရဝင်းကြီးချုပ်နဲ့ကာကွယ်ရေးဝင်ကြီးတွေကိုမာလီစစ်တပ်ကဖမ်းဆီးထိန်းသိမ်းလိုက်ပြီးအာနာအလုံးစုံကိုဘုံမူကြီးစာဒီယိုကမာရာစစ်တပ်ကရယူခဲ့ရဖြစ်ပါတယ်။ရွှေထွက်တဲ့မာလီနိုင်ငံဟာစစ်တပ်အာနာသိမ်းမှုနဲ့အာနာသိမ်းမှုစူးစမ်းမှုတုံးကျင်နေတဲ့မင်းရဲ့ဖြစ်ခဲ့တဲ့နိုင်ငံတစ်ခုပါ။ အဓိကလူမျိုးကြီးကိုကူရှိတဲ့မာလီနိုင်ငံဟာအာဖရိကတိုက်အနောက်ပိုင်းမှာရှိတဲ့ကုန်းတွင်းနိုင်ငံတစ်ခုဖြစ်ပြီးလူဦးရေ19,300ကျော်ရှိပါတယ်။1960ခုနှစ်မှာပြင်သစ်ကိုလိုနီလက်အောက်ကလွတ်မြောက်ခဲ့တဲ့မာလီနိုင်ငံဟာနိုင်ငံရေးလူမျိုးရေးမတည်ငြိမ်မှုတွေအများအားရှိနေခဲ့ပြီးလက်ရှိမှာတော့ကမ္ဘာပေါ်မှာကျန်းမာရေးဆောင်ရှားမှုအနေအဆုံနဲ့ပညာတတ်မြတ်မှုအဆင့်အနေအဆုံအဆင့်တွေထဲမှ ဆက်တင်မာလ9ရက်နေ့မှာတော့အာဖရိကတိုက်အနောက်ဘက်မှာပဲရှိတဲ့ဂီနီနိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ခဲ့ပါတယ်။အခုလောလောဆယ်ယာယီသမ္မတတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးမမ်ဒီဂျူဘူယာကသမ္မတအင်တော်ကိုဝင်ရောက်စီးနှံပြီးအဲ့ဒီအချိန်ကသမ္မတအက်ဖ်ကန်ဒီကိုဖမ်းဆီးထိန်သိမ်းအာဏာသိမ်းလိုက်တာဖြစ်ပါတယ်။ လူမျိုးစုကြီးငါးခုအပါအဝင်လူမျိုးစုနှစ်ဆယ်လေးစုရှိပြီးလူဦးရေဆယ်နှစ်တန်းကျော်ရှိတဲ့ဂီနီနိုင်ငံဟာစစ်တပ်ရဲစတဲ့လက်နက်ကိုင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုအာဖရိကလိုက်စားမှုစတဲ့ပြဿနာတွေနဲ့ကမ္ဘာမှာထင်ရှားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။2022ခုနှစ်ထဲမှာပဲနောက်ထပ်အာဏာသိမ်းခဲ့တဲ့နိုင်ငံကတော့ဆူဒန်နိုင်ငံပါ။
2022ခုနှစ်အောက်တိုဘာလ29ရက်နေ့မှာဆူဒန်ဘူဂျိုအက်ဒယ်ဖာဂျာအယ်ဘူဟန်ကအရက်သားအစိုးရအဖွဲ့ကိုဖမ်းဆီးထိန်သိမ်းလိုက်ပြီးနိုင်ငံကိုအရေးပေါ်အခြေအနေကြေညာပြီးအာဏာသိမ်းယူခဲ့တာပါ။အာဖရိကတိုက်အရှေ့မြောက်ပိုင်းကလူဦးရေ46,000နီးပါးရှိတဲ့ဆူဒန်နိုင်ငံဟာအာရဗ်မျိုးနွယ်စုဆူဒန်လူမျိုး80%ရာခိုင်နှုန်းရှိတဲ့နိုင်ငံတစ်ခုဖြစ်ပြီးကမ္ဘာမှာဒုက္ခတွေပြီး
ဆူရန်နိုင်ငံမှာနေထိုင်ကြပါတယ်။ဆူရန်နိုင်ငံဟာ1920ရာဆက်ဆက်သုံးခုနှစ်ကစပြီးလမ်းမှောက်ခေါမမှုနဲ့ဒုတိယပြည်တွင်းစစ်ကြောင်းလူပေါင်း2000ကျော်သေဆုံးခဲ့ရပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီဂူထရက်စ်ကဒီနေ့ကပါချင်းမှာအာဏာသိမ်းမှုတွေအတွက်နေရာမရှိပါဘူးလို့အဲ့ဒီရပိုင်အတွင်းမှာပ
မနက်ညနေ၄:၃၀မိနစ်တင်ဆက်တဲ့သတင်းတွေကတုတ္တအစီအစဉ်နားဆင်ကြရပါခင်ဗျာ။ခုဆက်ပြီးကမ္ဘာတစ်လွှာကထူးခြားဆန်းပြတဲ့သတင်းတွေကိုလည်းတင်ပြပေးပါဦးမယ်။လူတွေဆုံးပြတဲ့စီးကွက်အတူအဆအမိုက်တွေကိုတင်ဖို့ကြီးကန်းတွေကိုဆွေးကျင်ကော်မတီတစ်ခုကလေ့ကျင့်ပေးနေပါတယ်။ကျူပါနိုင်ငံကလူငယ်လေးတယောက်ကတော့ကျော်ဘက်မှာရှိနေတဲ့လက်ပြင်အယိုးနှစ်ခုရဲ့ညနိုင်စွမ်းကိုပြသနေပ
ดูวิสุทธิเจสิกเรตตูสามไม่ได้กูเต็มบุซีแกนวิกูสุรินกงมีตุกะเลขเป็นปีนี้บาร์เองโควิดคลินิกงมีนิกาซีแกนวิกูอไม่ปงปีนากาไม่ตุยไล่เก้าไข่เนฟิดิโอกูพิจารณาจ้าวอธิการก็รอสเลต้าเตตุวิสุทธิชาร์เรสิกเรตพินซีแกนวิกูสต็อกโฮมยูนากาสุราเจลียามยูมาไล่เก้าไข่นี่ด้าวซีเรตพินซีแกนวิกูสุทธิอไม่ตุยกูซีแกนวิกาเก้าปีอไม่ปงเนกูเทปีเองสุเจอพี เปซิลูอสารีกูอไมปงงาเปียนทุบไปบาร์เรเกเรตี้ยั่วตุยไล่เก้าเยนออไมปงงาซาเซียเปียนทุบมาเปียเอาอไมกูควยชาตีในเอาเลซิเซนชาบาร์เรลูเรเนเนอไมปงเนกาซีเกรตพินซีแกนริกูชินทุบเปโบเนอซาตาวกงตวายเปียนแทเปโบเวลัวราวาดีซิเซนฮาอซาบิโอซิเซนผิดปีอามีนตวายเยนอมิวตวงลงงาซีเกรตพินซีแกนริกูไลชินยาเรกงจาซีเยคุณะซะงายะไกนูตะตาเมลูโควิดคลีนิ่งคอมมูนิกาเมียวเลนชาบาร์เรชิน
ဒူဘိုင်းနိုင်ငံကလူငယ်လေးတယောက်ကတော့ကျောဘက်မှာရှိတဲ့လက်ပြင်ယိုးနှစ်ခုရဲ့ညှက်နိုင်စွမ်းကိုပြသနေပါတယ်။အသက်22နှစ်အရွယ် Christian Emmanuel Castellano ဟာပြီးခဲ့တဲ့အပတ်ကပဲဒီလက်ပြင်ယိုးနဲ့ညှက်ပြီးအလေးချိန်ပေါင်း 2500 နီးပါးရှိတဲ့ကားတစ်စီးကို82ပေရွေ့အောင်ကျိုးနဲ့ဆွဲပြခဲ့ပါတယ်။အဲ့ဒီအတွက်လည်းဂင်းနစ်ကမ္ဘာစံချိန်တင်နိုင်ခဲ့ပြီးတော့နောက်ထပ်စံချိန်တစ်ခုကတော့လက်ပြင်ယိုးနဲ့တစ်မိနစ်အတွင်းမှာဘီယာတန်ဘူး82ဘူးကိုခြေပြနိုင်တာပါ။ အရင်စံချိန်ဟောင်းကတော့တစ်မိနစ်အတွင်း14ဘူးကိုညှက်ပြထားတာပါ။ဒါပေမဲ့လည်းသူအခုလိုစံချိန်ချိုးပြထားတာကိုဗြိတိန်နိုင်ငံကဂင်းနစ်အဖွဲ့ရဲ့အတိမတ်ပြုမှုကိုစောင့်ဆိုင်းနေပြီးတော့အရင်နှစ်ခေါက်တုန်းကသူ့ရဲ့တင်ပြမှုမှာ
Tambuye Ajue Sago Tedu Matare Adwe Becha Kantayavare Castellano Ha Labdin Yu Nakuye Swane Sanjain Rigo Chuna in the Mia Chubu Yue Tabido Loloze Maro Akulo Gago June Swebjarane Bia Tamburigo Chibjara Mue Pimelu Tu Swango Miami and Tate Pi Laipa Sangue Bide Didagan Tadinda Uga Biovare Kamia
ပြည်သူအင်းရနိုင်ငံမှာနှစ်ပေါင်း90လောက်ကြာပျောက်ဆုံးနေတဲ့စာတချို့ကိုမူလပန်းရှင်တွေထံကိုပို့ဆောင်ပေးနိုင်ခဲ့ပါတယ်။ဒီစာတွေကိုဖြုတ်ဖြတ်ကြမဲ့အစာဦးတစ်ခုရဲ့လေးထွက်ပေါက်ထဲမှာတွေ့ရှိခဲ့တာဖြစ်ပြီးတော့1960ခုနှစ်လောက်တုန်းကပေးပို့ခဲ့တဲ့စာတွေဖြစ်ပါတယ်။အဲ့ဒီထဲကစာတစ်စောင်ကဆိုရင်အသက်70နှစ်အရွယ်လစ်သူအင်းရမိန်ကလေးငယ်လေးတဦးစီကိုပိုလန်နိုင်င ကျွန်တော်ဗီဖာကလိုနိုဗက်စကာအဖို့စာပို့ဝေးသူမိတ်ဆွေအီဝါကိုမမှတ်မိတော့သလိုစာရီလည်းမရခဲ့တဲ့အတွက်အဆက်အသွယ်လည်းပြတ်သွားခဲ့တယ်လို့ပြောပါရယ်အခုလိုစာရီပြောက်ဆုံးခဲ့ရတဲ့အကြောင်းကလည်းလစ်သူရေးနီးယားနိုင်ငံဟာဆိုဗီယက်ပြည်ထောင်စုရဲ့ပါဝင်ချိန်တုန်းကပြပကားပို့တဲ့စာရီမှာငွေကြေးနဲ့တန်ဖိုးရှိတဲ့ပစ္စည်းတွေပါမလားဆိုပြီး
မတမာတဲ့စားလိုက်ဝင်တဲ့တချို့ကဖွင့်ပေါက်ဖက်ပြီးဖြောက်ဖြက်ပြစ်ခဲ့တာကြောင့်ဖြစ်မယ်လို့လည်းစာရီကိုတွေးရှိခဲ့တဲ့အစာအုပ်ဖတ်ရှင်ကပြောပါရယ်အခုလိုပြန်တွေ့တဲ့စာရီကိုပန်ရှင်နေချံကိုပြန်ပို့တဲ့အတွက်လဲဆိုဗီယက်ခေတ်ကလိပ်စာရီလမ်းတွေကပြောင်းလဲသွားခဲ့တာကြောင့်ခက်ခဲခဲခဲကြိုးပမ်းခဲ့ရတယ်လို့စာပို့သမားတွေကပြောပါရယ်ရှင်အမေရိကန်ပြည်ထောင်စုကယ်လီဖိုးန
ပြောင်းလဲရတော့ပါတယ်အချိန်ဆက်မိနစ်အတွင်းမှာ၃ပေါင်ဝယ်လောက်ရှိတဲ့အရွက်စိမ့်လေးကိုစားပြနိုင်ခဲ့တာပါဟန်နီမဲကားဆိုတဲ့ယုံကြည်ကတော့အရွက်စိမ့်ပကံကြီးကိုတွေ့ပြီးဘာမှမစားပဲကြောင်ပြီးကြည့်နေခဲ့တာပါနောက်ထပ်ယုံတကောင်ဖြစ်တဲ့
အခုလိုရှုံးရတာပါလို့ဒီယုံတွေရဲ့ပိုင်ရှင်ကပြောပါတယ်အနိုင်ရရှိသွားသူဟွမ်းဆိုတဲ့အမျိုးသမီးကလည်းပုံမှန်ဆိုရင်တော့အရွက်စားလေးမရှိတဲ့အကြောင်းနဲ့သူ့ဘာသာသူစိန်ခေါ်တဲ့အနေနဲ့ဝင်ပြိုင်ခဲ့တာဖြစ်ကြောင်းပြောပါတယ်ခင်ဗျာ ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ VOA အမေရိကန်တိုင်းရဲ့တင်းနှင်းငွေနေညပိုင်းအစီအစဉ်တွေကိုနားဆင်ကြရတာပါခင်ဗျာ။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အခြေခံပြည်ထောင်စုတည်ဆောက်နိုင်ရေးအတွက်ထာဝရညီညာရေးအကြံဉာဏ်ဆွေးနွေးပွဲတွေမှာတက်ရောက်ဖို့အကြံဖက်အဖွဲ့အဖြစ်ကြီးညာထားတဲ့အဖွဲ့တွေမှာအပတိုင်းရင်းသားအဖွဲ့အစည်းအားလုံးကိုဖိတ်ခေါ
ကထာရဲ့နှစ်ကုမင့်ကွန်ပါဒီနေ့အတွင်းငင်းချမ်းရေးခြေလမ်းတဲ့စတင်မယ်လို့လည်းဒီထုတ်ပြန်ချက်မှာထပ်လောင်းဖော်ပြထားပါတယ်။လာမယ့်ပြည်တော်စုနေ့အခမ်းအနားကျင်းပစဉ်ကာလအတွင်းထာဝရငင်းချမ်းရေးဆွေးနွေးပွဲကျင်းပသွားမယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးကြတဲ့အပြစ်ခတ်ရစဲရေးလှုပ်ထားတဲ့အဖွဲ့တွေပါပါတယ်လို့ဆိုပါတယ်။မြန်မာန
Kayin Pine, Chin Pinerima, Didagan, Diana Lena Gain Daddyha, PDF, Pidukagoi, Puerine, Sikong Si Daddyne, Taipue Pinirama, Nyama, Sikong Si Baga, PDF Puerigo, a jumper of Puerti, Tina Tablo, PDF Digo, See a Gunine, See it in Nampires, will be Diana of Puer Sidigo, a Pitinari Le, Shivarekna. Tingine, Dread the Ring and Jin Jogaro, the Lau Babekna. ဗီဒီယိုဒီဗီအေစီစဉ်နေရဲ့တင်းငင်းနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါဖြစ်ပြီးစပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုစ်နဲ့ဂျွန်ဝေါ်ကာတို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာဗီဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတ
This program has come to you from the Voice of America, Washington.